Welcome to the Voice of America in Burmese.
မြန်မာနိုင်ငံမှာခမအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ဗီအမေရိကန်တန်ကနေ2019ခုနှစ်နိုဝင်ဘာလ28ရက်ခြာသာပြီးနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00ချိန်လိုင်းလိုမီတာ25 32 51နဲ့လိုင်းလမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေတည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာဒီညအတွက်အစည်းအဝေးမူကတော့ကျွန်တော်ရန်နိုင်ပ
ါကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့သတင်းတွေမှာတော့ဟောင်ကောင်ဒီမိုကရေစီဥပဒေကိုအမေရိကန်သမ္မတဒေါ်နယ်ထရန့်လက်မှတ်ရေးထိုးတည်ပြလိုက်တဲ့ပေါ်တရုတ်နိုင်ငံကအပြင်းထန်ကန့်ကွက်လိုက်ပါတယ်။အမေရိကန်ရဲ့နျူကလ িয়ার ရေးဆွေးနွေးမှုတွေရပ်တန့်နေချိန်မှာပဲမြောက်ကိုရီးယားကမစ်ဆိုင်းတုံးတွေဖြစ်ပုံရတဲ့ပြစ်လွှတ်မှုတွေဒီကနေ့ထပ်မံဆန်းသက်လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုတော့မဆုမြတ်မွန်နဲ့အတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့အေယာဝတီတိုင်းပသိမ်မြို့နယ်ရွှေတောင်ရံရဲစခန်းပိုင်ကန့်ချိန်မှာဖိခဲ့တဲ့ဘက်ကဖမ်းမိခဲ့တဲ့မွတ်စလင်ရွာသား22ဦးနဲ့ပတ်သက်ပြီး
ရောက်ကနေပြီးတော့ဒီဆောက်ဖို့ရလေးကူကူနဲ့ပြည်သူမျိုးရိုင်းနိုင်ငံတွင်းနေထိုင်သူများမှတ်ဖို့ကြင်ရည်အဲ့ဥပဒေပုံက6/1/63နဲ့မှတရားရုံးကြိုက်ရှောက်
ပသိမ်မြို့တိုင်းရဲတပ်ဖွဲ့ကဒူရဲမူကြီးထွန်းရွှေပြောတာဖြစ်ပါတယ်ဒီကြောင့်ဖြစ်စုံကိုမကြခင်မှာနားဆင်ရမှာပါထားပြင်ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်ရတပ်နဲ့အေးရခိုင်နဲ့ငကိုင်တပ်ဖွဲ့တွေတိုက်ပွဲပြင်းထန်ဖြစ်ပွားနေတဲ့အကြောင်းတစ်ခါတိုက်ပွဲတွေကြောင့်ရခိုင်မြောက်ပိုင်းမှာနေရာဆော့ဖာထွက်ပြေးနေတဲ့စစ်ပေးဆောင်9000လောက်အထိရှိလာနေတဲ့အကြောင်းပါဝင်ထိုင်းနိုင်ငံကစစ်အုပ်တထောင်ကျော်ပိတ်ရတဲ့အတွက်မြန်မာလူသမားတွေအလုံးလက်မဲ့အခြေအနေနဲ့ရင်ဆိုင်နေရပြီးတော့လူသမားရေးအဖွဲ့တွေကဘလို့အခုညီပေးဖို့လုပ်နေတဲ့စာရတွေကိုနားဆင်ရဖို့ရှိပါတယ်ဒီကြောင်းတွေမတင်ဆက်ခင်မှာတော့အခုနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်စုမြတ်မလို့ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
ဟောင်ကောင်ဒီမိုကရေစီဥပဒေကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကလက်မှတ်ရေးထိုးတည်ပြလိုက်တဲ့ပေါ်အပြင်းထန်ကန့်ကွက်ကြောင်းတရုတ်နိုင်ငံကအမေရိကန်သမ္မတကြီးကိုဒီကနေ့ပဲဆင့်ခေါ်ပြောဆိုလိုက်ပါတယ်တရုတ်နိုင်ငံပြည်တွင်းရေးကိုပြင်းပြင်းထန်ထန်ဆွတ်ဖက်တဲ့လုပ်ရဖြစ်တယ်လို့နိုင်ငံတကာဥပဒေကိုအကြီးအကျယ်ချိုးဖောက်လိုက်တာဖြစ်ကြောင်းအမေရိကန်သမ္မတကြီးတယ်ရီဘရန်စတက်ကိုတရုတ်ဒုတိယနိုင်ငံခြားရေးဝန်ကြီးလီယွန်ချန်ကပြောဆိုလိုက်တဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြခဲ့တာပါနိုင်ငံဆက်ဆက်ရေးမထိခိုက်အောင်အမေရိကန်ကဥပဒေကိုလက်တွေ့အကောင့်ထဲမှာဖော်ဖို့လဲတရုတ်ဒုတိယနိုင်ငံခြားရေးဝန်ကြီးကတိုက်တွန်းလိုက်ပါတယ်ကွန်ဒိုဆိုင်အရင်ပေါ်မှုကြုံနေရတဲ့တရုတ်နိုင်ငံကသတိပေးနေတဲ့ကြားကပဲဟောင်ကောင်မှာဒီမိုကရေစီလှုပ်ရှားသူတွေကိုအားပေးထောက်ခံတဲ့ဥပဒေမူကြမ်းတစ်ခုကိုသမ္မတထရန့်မနေ့ကကပဲလက်မှတ်ရေးထိုးအတည်ပြုလိုက်တာပါဥပဒေတွေကိုတော့အမေရိကန်ထက်နဲ့အောက်လွှတ်တော်တွေမှာပြည့်ရတဲ့ရင်ပတ်တဲ့တခဲနဲ့နှီးပါမဲပေးအတည်ပြုထားတာဖြစ်ပါတယ်ဥပဒေတစ်ခုမှာတော့ကိုယ်ပိုင်အုပ်ချုပ်ခွင့်ရဟောင်ကောင်မှာလွတ်လပ်ခွင့်တွေရှိမရှိဆိုတာကိုနှစ်စဉ်ပြန်လည်သုံးသပ်ပြီးအမေရိကန်ကကွန်ဒိုရဲ့အထူးခံစားခွင့်တွေဆက်ပေးတဲ့မတင်ဆုံးဖြတ်ဖို့ထည့်သွင်းထားတာပါနောက်ပြီးတစ်ခုမှလည်းအတိကယုံနေနေရမှာတုံးတဲ့မြေရုပ်ပုံတွေမြေကောင်းရည်တွေဘာဘာချီစံတွေကိုဟောင်ကောင်ရဲတပ်ဖွဲ့အတွက်တင်ပို့ရောင်းချခွင့်တားမြစ်ထားတာပါတရုတ်နိုင်ငံခြားရေးဝန်ကြီးဌာနကတော့ပြည်တွင်းရေးကိုအမေရိကန်ကဆက်လက်ဆွတ်ဖက်နေမယ်ဆိုရင်ပြင်းပြင်းထန်ထန်တုံ့ပြန်သွားမယ်ကြောင်းပြောဆိုလိုက်ပါတယ်ဟောင်ကောင်ဆိုရကလည်းအမေရိကန်ရဲ့လိုရအတွက်အလွန်အမင်းစိတ်မကောင်းဖြစ်ရတဲ့ကြောင်းနဲ့ဆန္ဒပြသူတွေကိုလွဲမှားတဲ့သတင်းစကားပားရရောက်တဲ့ကြောင်းပြောဆိုခဲ့တာပါသမထရန်ကတော့ပြုံးနဲ့ဟောင်ကောင်ကခေါင်းဆောင်တွေကိုယ်စားတွေမတူကွဲပြားတဲ့အမြင်တွေကိုဆွေးနွေးညီနေပြီးရေရှည်ငင်းချင်းနဲ့တာယာဝါပြောရေးအတွက်အဖြေရှာနိုင်မှုရည်ရွယ်ချက်နဲ့ဥပဒေတွေကိုပြဋ္ဌာန်းလိုက်တာဖြစ်တဲ့အကြောင်းပြောဆိုထားပါတယ်
မြောက်ကိုရီးယားနိုင်ငံကမစ်ဆိုင်းဒုံးဖြစ်ပုံရတဲ့ဒုံးတစ်ခုကိုဒီကနေ့ပြစ်လွှတ်ခဲ့ပါတယ်။နျူကလ িয়ার အရေးဆက်လက်ဆွေးနွေးကြတယ်ဆိုရင်အမေရိကန်ဘက်ကဒီနေ့မကုန်ခင်သဘောထားပြောင်းဖို့မြောက်ကိုရီးယားကပြောထားချိန်မှာပဲအခုလိုမျိုးနောက်ထပ်ဒုံးပြစ်လွှတ်ခဲ့တာပါ။ဒီကနေ့မြောက်ကိုရီးယားဒေသစံတော်ချိန်ညနေ 9:00 မှာ Southampton ခရိုင်ကနေအရှေ့ဘက်ကမ်းရိုးတန်းပင်လယ်ထဲကိုမြောက်ကိုရီးယားကဒုံးနှစ်ဆင့်စမ်းသပ်ပြစ်လွှတ်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။ဘလို့ဒုံးအမျိုးအစားဖြစ်ပြီးတော့ဘလောက်အကွာအဝေးအထိရောက်ခဲ့တယ်လဲဆိုတာကိုတော့တောင်ကိုရီးယားစစ်တပ်ကြေညာချက်မှာဖော်ပြမထားပါဘူး။အလားတူဂျပန်ဆိုရအရာရှိတွေကလည်းမစ်ဆိုင်းထုံးတစ်စင်းကိုမြောက်ကိုရီးယားပြစ်လွတ်ဆန်းသက်ခဲ့ပုံရကြောင်းနဲ့ဂျပန်နိုင်ငံရဲ့အထူးစီးပွားရေးဆောင်အထီးတော်မရောက်ခဲ့ဘူးလို့ပြောပါတယ်။တလကျော်အတွင်းမှာဒါပထမဆုံးအချိန်မြောက်ကိုရီးယားကပြစ်လွတ်တာဖြစ်ပြီးတော့မေလအစောပိုင်းတည်းကစလို့ရည်တွက်ရင်တော့73ချိန်မြောက်ဖြစ်ပါတယ်။ရဆိုင်နေတဲ့နျူကလ িয়ার ဆွေးနွေးမှုတွေပြန်ဆနိုင်ဖို့အတွက်အမေရိကန်ဘက်ကဒီနှစ်မကုန်ခင်မှာလက်ရောမှုတွေပိုမိုလှုပ်ဆောင်ဖို့မြောက်ကိုရီးယားကပြောနေတဲ့တစ်ချိန်တည်းမှာပဲအခုဒုံးဆန်းသက်ပြစ်လွတ်မှုတွေကိုဖိအားပေးတဲ့အနေနဲ့လုပ်နေပုံရပါတယ်။အမေရိကန်နဲ့အလုံသဘောအဆင့်နျူကလ িয়ার ဆွေးနွေးမှုတွေကိုမြောက်ကိုရီးယားကပြီးခဲ့တဲ့လမှာရပ်ဆိုင်းလိုက်ပြီးခုလိုရပ်ဆိုင်းရတာဟာအမေရိကန်အစိုးရကြောင်းလို့အဖြစ်တင်ပါတယ်။အဲဒီနောက်နျူကလ িয়ার နဲ့တာဝေးပြစ်မစ်ဆော့ဒုံးဆန်းသက်မှုတွေပြန်ဆသွားမယ်လို့တတိပေးခဲ့ပါတယ်။
ယူရိုနိုင်ငံမှာဆိုးရဆန့်ကျင်ဆန္ဒပြနေသူတွေကနိုင်ငံတော်မှနိုင်ငံချင်းမှာရှိတဲ့ ပြည်ရဲ့နိုင်ငံကောင်စီရုံးကိုမနေ့တုန်းကပဲမိရှုဖြစ်စီလိုက်ကြပါတယ်။ကောင်စီရုံးဆောက်ရတဲ့ဝင်မှုကျူးစားသူတွေကိုလူညိုတက်ဖွဲ့တွေကကြီးစံစစ်တွေနဲ့ပြစ်ခတ်ရှင်းလင်းရတာကဆန္ဒပြသူတူးသေဆုံးပြီး35ယောက်ထက်မနည်းလဲဒဏ်ရာရသွားပါတယ်။ကောင်စီရုံးဝင်နဲ့တော့ထိခိုက်မှုမရှိပါဘူး။ဒါဆိုရင်ပြည်ရဲ့တန်တမာရုံးတစ်ခုကိုဆန္ဒပြသူတွေဒုတိယအကြိမ်တက်ခိုက်တာလည်းဖြစ်ပါတယ်။ဒီလက်ဆမ်းမှလုံးကလည်းကဘာလာမျိုးကကောင်စီရုံးကိုမိလောင်ပုံးနေနဲ့ပြစ်ပေါက်တက်ခိုက်ခဲ့ကြပေမဲ့မိလောင်မှုတော့မဖြစ်ခဲ့ပါဘူး။ဆူရရဲ့အချင်းဖြစ်ချက်ဆမှုတွေဆုံးသက်ရေးဤရက်ပြည်ရင်းကိစ္စတွေမှာဤရနိုင်ငံကဩဇာလွှမ်းမိုးနေတယ်ဆိုတဲ့အမြင်နဲ့အဆူရကိုဆန့်ကျင်နေတဲ့ဆန္ဒပြပွဲတွေနိုင်ငံတောင်ပိုင်းမှာအော်တိုဘလတွေကစတင်ဖြစ်ပေါ်နေတာပါ။လမ်းတွေတံတားတွေကိုပိတ်ဆို့ပြီးဆန္ဒပြပွဲတွေတဖြည်းဖြည်းကျန်းတန်းလာသလိုလူရင်းတပ်ဖွဲ့တွေနဲ့ရုံးရဲစခန်းမှုတွေဖြစ်ပေါ်ရတာကနေ့စဉ်နဲ့အမျှမြေယူပုံးတွေကြီးစံစစ်တွေကိုတုံးပြီးနှိမ်နင်းနေတာပါ။ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တဲ့အော်တိုဘလကဆက်လို့လူပေါင်း350ကျော်ထိဆုံးပြီးထောင်နဲ့ချီထိခိုက်ဒဏ်ရာရလည်းရရှိခဲ့ကြပါတယ်။ဤရနိုင်ငံကတော့ကောင်စီရုံးမရှုခံခဲ့ရတဲ့လူရဲပေါ်ဖြစ်တင်ရှုတ်ချတဲ့အကြောင်းဒီကနေ့ပဲပြောဆိုခဲ့ပါတယ်။မရှုမှုနဲ့ပတ်သက်လို့ထိထိရရအေးယူဆောင်ရွက်ဖို့တောင်းဆိုရတဲ့အကြောင်းလဲဤရနိုင်ငံရဲ့ဌာနပြောခွင့်ရသူရဲ့ချင်းချင်ချက်ကိုနိုင်ငံပိုင်အာရနေသတင်းဌာနကဖော်ပြခဲ့ပါတယ်။
အယ်ဘေးဒီယားနိုင်ငံမှာဆယ်စုနှစ်နဲ့ချီအတွင်းအဆိုးဆုံးငရင်တန်းကြောင့်သေဆုံးသူ40ရှိသွားပါပြီ။အပြက်စီးတွေရောက်ကတည်းကအလောင်း10လောင်းကိုညာတော့ကဆွဲထုတ်နိုင်ခဲ့တာကြောင့်သေဆုံးသူ40အထိရှိသွားပြီလို့ကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ပြောပါရယ်။အင်္ဂါနေ့တုန်းက 6.4 ပြင်းအားနဲ့လှုပ်ခတ်ခဲ့တဲ့ငရင်ကြောင့်အဆောက်အဦတွေပြိုကျပျက်စီးပြီးအများအပြားအောက်မှာပြီးသေဆုံးခဲ့ကြတာပါ။ဘယ်နှယောက်အောက်မှာပိတ်မိနေခဲ့တယ်လဲဆိုတာကိုတော့မပြောနိုင်ပါဘူး။ငရင်တန်းအဆိုးဆုံးခံခဲ့ရတဲ့ဒိုဟတ်မြို့နဲ့ဖူမာနေမြို့တွေကပြိုကျခဲ့တဲ့လူနေအဆောက်အဦတွေဟိုတယ်တွေအောက်မှာရှိနေနိုင်တဲ့သူတွေကိုကယ်ဆယ်ဖို့ကယ်ဆယ်ရေးတွေမနာမနေရှာဖွေနေပါတယ်။ဥရောပနိုင်ငံတချို့ကကူညီကယ်ဆယ်ရေးအဖွဲ့တွေလည်းလာရောက်ကူညီနေပါတယ်။အပြက်အစီးတွေအောက်ကနေအသက်ရှင်ရဲ့ကယ်ထုတ်နိုင်သူ46ယောက်ကိုတော့ဆေးရုံတင်ထားတယ်လို့ကာကွယ်ရေးဌာနပြောခွင့်ရသူက AFP သတင်းကိုပြောပါတယ်။ငရင်လှုပ်ပြီးတဲ့နောက်နောက်ဆက်တွဲငရင်ငယ်ပေါင်းရာနဲ့ချီဆက်လက်လှုပ်ခတ်နေတာကြောင့်လူတွေထိတ်လန့်နေကြပြီးတော့ရှာဖွေရေးတွေကိုလည်းယာယီရထားခဲ့ရပါတယ်။ထိခိုက်ဒဏ်ရာရသူ650လောက်ရှိပြီး10ယောက်ရဲ့ဒဏ်ရာတွေကစိုးရိမ်ရတယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်ရှင
်။ UAE မိခင်အတန်ညဗတ်မြန်မာဘာသာစစ်စစ်လေးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 988နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ View American တင်ညမပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ရှင်းပြနေပါတယ်။ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံအရှေ့ပိုင်းမှာအီဘိုလာရောဂါတက်ပြေးဌာနနှစ်ခုတက်ခတ်ခံရမှုကြောင့်အခုကြီးပြည်ဝန်ထမ်း၃ယောက်သေဆုံးပြီးအများပြားဒဏ်ရာရသွားတဲ့အကြောင်းကုလသမဂ္ဂကပြောဆိုလိုက်ပါတယ်။အီဘိုလာရောဂါတက်ပြေးလုပ်ငန်းကဝန်ထမ်းတွေနေထိုင်ရာအီချူရီပြည်နယ်ဘိုင်ယာကာတိုမှာကမ္ဘာ့ကျန်းမာရေးဖွဲ့ WHO ကဖွင့်လှစ်ထားတဲ့ဌာနတွေကိုမမိုင်းလူမျိုးစုသဘုံတွေဒီနေ့စောပိုင်းဝင်ရောက်တက်ခတ်ခဲ့တဲ့အကြောင်းကုလသမဂ္ဂကပြောဆိုခဲ့တာပါ။အီချူရီပြည်နယ်တွေကမန်ဂျီနာကတက်ခတ်မှုကိုတော့ခုကကဝန်နိုင်ငံရဲ့အကြောင်းလဲ WHO တာဝန်ရှိသူတွေကပြောဆိုကြပါတယ်။အစိုးရဆုံးဖြစ်ရတဲ့လက်တွေ့ကြုံရတဲ့အပေါ်မှာဝန်ထမ်းမိတဲ့အကြောင်းလဲ WHO အကြီးအကဲ Tedros Adhanom Ghebreyesus ကပြောဆိုခဲ့တာပါ။ဒဏ်ရာသူတွေကိုဆောင်ရှောက်ဖို့နဲ့တခြားနယ်မြေမှာရှိတဲ့ဝန်ထမ်းတွေရဲ့လုံခြုံရေးအာရုံစိုက်ဆောင်ရွက်နေတဲ့အကြောင်းလဲ WHO ညွှန်ကြားရေးမှူးချုပ်က Twitter လူမှုကွန်ရက်ကနေပြောဆိုခဲ့ပါတယ်။ဟုတ်ကောနိုင်ငံရှိပိုင်းကီဘူးနဲ့အချူရီပြည်နယ်မှာအီဘိုလာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်တနည်းကျော်အချိန်တွေမှာပဲလူပေါင်း2000ကျော် 2100 ကျော်သေဆုံးခဲ့ရတာပါ။လုံခြုံမှုရှိတဲ့အချိန်တွေကြောင့်ဒေသခံလူမှုတန်ဝန်ကြားရောဂါပြန့်နှံ့မှုတွေနဲ့ကာကွယ်ရေးစီစဉ်တွေမှာဟန်တားတွေကျုံနေရလို့ကျန်းမာရေးဌာနတွေလူစည်လောင်းတွေမြုံနေတဲ့နေရာတွေကိုလည်းအကာအကွယ်မပေးနိုင်တဲ့အခြေအနေတွေနဲ့ကြုံတွေ့နေရတာဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုမှာဒီကနေ့ကြားရောက်တဲ့ဂျေဇူရော်နေမှာနိုင်ငံနေရာတော်တော်များများနှင်းမုန်တိုင်းတန်ခံရတဲ့အတွက်ခီးသွွာလာရေးတွေအကြီးအကျယ်ထိခိုက်နေပါတယ်။ပုတ်ထူးနေနေ့လေပိုင်းအထိလေယာဉ်ခီးစဉ်900ကျော်ဖြတ်သိမ်းခဲ့ရပြီး9000ကျော်နှောင့်နှေးခဲ့တယ်လို့ Flight Aware ဆိုတဲ့လေယာဉ်ခီးစဉ်တွေရဲ့နောက်ဆုံးအခြေအနေကိုဖော်ပြတဲ့ website မှာဖော်ပြခဲ့ပါတယ်။ American မိသားစုတွေပြန်လည်ဆုံတွေ့ကြလေရှိတဲ့ဂျေဇူရော်နေအတွက် American တန်900ကျော်မိုင်90ချက်အကွာအဝေးကိုခီးသွွာကြလိမ့်မယ်လို့မျှော်လင့်ရပါတယ်။နိုင်ငံအနောက်ဘက်ကမ်းခြေဒေသနဲ့ Rocky တောင်တန်းဒေသဘက်ကိုတိုက်ခတ်တဲ့နှင်းမုန်တိုင်းကြီးဟာ down Dakota, Iowa, Michigan, Minnesota, ne, Wisconsin, Binary, Bago, Botunirunga, Wiao Kevare. Pamana, Miare, Ninwine, do, Livian, Dino, Danaigo, Kilomida, Dia, Nasela, Tine, Mount 90, not cool, Nangaya, Naka, Tango, Tawin, Bushi, De Lelo, Amuda, Moli, Wada, Tanaga, Di Betavare, Midwest, and now Levine, Assumia, Binditari, Male, Ninu, Miadi, Jabi, Livian, Daika, Melu, Kaman Tavare, အဲ့ဒီဒေသတွေကပြည်နယ်နဲ့ဒေသန္တရတာဝန်ရှိသူတွေကဖြစ်နိုင်ရင်ခရီးမသွားကြဖို့တိုက်တွန်းထားပါတယ်။နယူးယောက်မြို့မှာဆိုရင်ဒီကနေ့ကြာသပတေးနေ့မှာလေပြင်းတနအီကိုမိုင်90လောက်ထိတိုက်မယ်လို့ခန့်မှန်းထားပါတယ်။နယူးယောက်မြို့ကမေဆီစ်ကုန်တိုင်ကြီးကနေကျေးဇူးတော်နေတိုင်းကျင်းပါတယ်လေထုပ်ယုတ်ကြီးတွေစီတန်းလှည့်လှည့်အလားပြပွဲမှာအယုတ်ကြီးတွေကိုလေပြင်းတိုက်မှုတနအီ 34မိုင်ကျော်ရင်လှည့်လည်မပြရဘူး။မြို့ဥပဒေအရတတ်မှတ်ထားတာပါ။ဒါပေမဲ့အေယာမလေထုပ်ယုတ်ကြီးတွေလှည့်လှည့်လှပြနိုင်မှာဖြစ်တယ်လို့မြို့တော်ဝန် Bill de Blasio ကTwitter ပေါ်မှာရှိသားခဲ့ပါတယ်။အမေရိကန်ပြည်သူကိုတရားမဝင်လာသူတွေကိုနေနေတဲ့အစီအစဉ်ရပြီးခဲ့တဲ့နေ့ထက်ရှစ်ပြောင်းဝင်ရောက်သူတွေကိုဖမ်းဆီးထိန်းသိမ်းခဲ့ရမှာတကွဲပြားဖြစ်နေတဲ့မိသားစုတွေကိုစုံစမ်းနိုင်မဲ့နည်းပညာအမေရိကန်လူညွန်ရေးဝန်ကြီးဌာနမှာမရှိကြောင်းအဆိုအရထဏာရင်စုံစမ်းမှုမှာတွေ့ရှိခဲ့ပါတယ်။ HIV virus ပိုးနဲ့မွေးဖွားလာတဲ့ကလေးတွေကိုနည်းနည်းကြည့်တဲ့အထိမဆောင်ပဲမွေးပြီးပြီးချင်းညာရီပိုင်းဒါမှမဟုတ်ရပ်ပိုင်းတွင်စတင်ကုသတာဟာထိရောက်ဆုံးဖြစ်တယ်လို့လောက်ဆုံးလေ့လာမှုတစ်ခုကတွေ့ရှိပါတယ်။ဘော့ဆွမ်းနယ်ပြည်နယ်ကအိတ်အိုင်ဗီပိုးရှိတဲ့ကလေးတွေထက်တောင်ပိုကောင်းတာတွေ့ခဲ့ရတဲ့အကြောင်း
နောက်ဆုံးရသတင်းတွေကိုကောင်လေးဦးနဲ့မဆုမြတ်မော်လို့ခြေညာပေးသွားတာဖြစ်ပါတယ်။ဗီဒီယိုကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်လေးကိုကျွန်တော်တို့ရဲ့ ဒီတက်ကြပြေရောသား22ရက်အချိန်ဒီကိုစတင်ပြီးတော့ပြောပြကြပါမယ်။ရာဝီတိုင်းဒေသကြီးပသိမ်မြို့နယ်ရွှေတောင်ရန်ရက်စခန်းအပိုင်ကမ်းခြေမှာဖမ်းဆီးခဲ့တဲ့တက်ကြပြေမော်စလင်ရောသား22ဦးကိုပသိမ်မြို့နယ်တရားရုံးကလူမှုကြီးကြရေးဥပဒေနဲ့တရားဆွဲဆိုထားပြီးအသက်မပြည့်သေးသူ6ယောက်ကိုတော့လူငယ်ပြည်ပင်ထိန်းသိမ်းစခန်းမှာနဲ့ထိန်းသိမ်းဖို့ပို့ဆောင်လိုက်ပြီဖြစ်ပါတယ်။ရန်ရှိနေတဲ့အသ
ဟုတ်ကဲ့ဒီကမ်းပြည်နယ်မြောက်ပိုင်းကအစ္စလမ်ဘာသာဝင်22ဦးဟာအေယာဝတီတိုင်းဒေသကြီးပသိမ်မြို့နယ်ရွှေတောင်ရံရဲစခန်းအပိုင်ကမ်းခြေမှာဒီလ20ရက်နေ့ကဖမ်းဆီးခဲ့တာဖြစ်ပါတယ်။သူတို့ကိုတဖက်နိုင်ငံကခိုးဝင်လာသူတွေဖြစ်တန်တရားနဲ့ဖမ်းဆီးတာဖြစ်ပေမဲ့စစ်ဆေးကြည့်တဲ့အခါစစ်တွေမျိုးအနီးတက်ကြွပြင်ကြေးရွာကဖြစ်ကြောင်းတွေ့ရှိရပြီးလူဝင်မှုကြီးကြပ်ရေးဥပဒေအရပသိမ်မြို့နယ်တရားရုံးမှာရုံးတင်စစ်ဆေးခဲ့ပါတယ်။ပသိမ်မြို့တိုင်းရဲတပ်ဖွဲ့ကဒူရဲမူကြီးထွန်းရွှေကတော့ဖမ်းဆီးခံရသူတွေတဲကအသက်မပြည့်သေးတဲ့သူတွေကိုကော်မူးမြို့နယ်ငှက်အော်ဆန်းလူငယ်ထင်းသင်းရေးစခန်းကိုပို့ဆောင်ခဲ့ပြီးကျန်သူတွေကိုတော့စစ်ဆေးနေဆဲဖြစ်ကြောင်းပြောပါတယ်
။ရောက်ကနေပြီးတော့ဒီ1949ခုနှစ်ပြည်သူ့မြန်မာနိုင်ငံအတွင်းနေထိုင်သူများမှတ်ဖို့တင်ရေးအဥပဒေပုံက6/1/63မှာတရားရုံးဥပဒေလျှောက်ပါတယ်။ဒီမှာခလေးယူကြတော့ကွန်မြူနယ်ဖေဥသာလူငယ်ထိန်းသိမ်းရေးစခန်းမှာထိန်းသိမ်းဖို့မိတ်ချတာလေအခု2019နိုဝင်ဘာ22ရက်နေ့ကနေတော့2021နိုဝင်ဘာ22ရက်နေ့ထိထိန်းသိမ်းဖို့မိတ်ချ18နှစ်အောက်ကကြား2ယောက်ရယ်မ6ဦးရယ်လူကြီးတွေကတော့စစ်စီသေးပဲလေ
အသက်မပြည့်သေးသူယောက်ျားလေး2ယောက်ကိုငှက်အော်ဆန်းကိုပို့ဆောင်ခဲ့ပေမဲ့မိန်းကလေး6ယောက်ကိုတော့ရန်ကုန်မြို့ဗဟန်းကအမျိုးသမီးကျောင်းကိုပို့ဆောင်ခဲ့တာဖြစ်ပါတယ် ူတို့အမှုကိုလိုက်ပါဆောင်ရွက်နေတဲ့ဒီမိုကရေစီနဲ့လူ့ခွင့်ရေးပါတီအထွေထွေတွင်းရင်မှုဦးကျော်စိုးအောင်ကတော့ဆယ်ရှစ်နှစ်အောက်လူငယ်တွေကိုဒီလ24ရက်နေ့ကပို့ဆောင်လိုက်တာဖြစ်ကြောင်းပြောပါတယ်။ကြံရှိနေသူတွေရဲ့နောက်ဆုံးအခြေအနေကိုလည်းသူကအခုလိုဆက်ပြောပါတယ်
။လောလောဆယ်သူတို့အတွက်ကျွန်တော်တို့လိုက်နေတယ်။အဲဒီနေ့တော့ကျွန်တော်ကတော့ရှင်းနေတဲ့ဖုန်းမဆက်သေးဘူး။ဒီနေ့တော့မသိသေးဘူး။ဒီနေ့တကယ်လို့မချဘူးဆိုရင်မနက်မှချမယ်။အောင်ရှားမယ်ဆိုရင်လည်းကျွန်တော်တို့အယူခံဝင်ပါပေါ့နော်
။ကျန်ရှိနေသူတွေဟာအမျိုးသား9ယောက်နဲ့အမျိုးသမီး9ယောက်ဖြစ်ပြီးတောက်ကြနေမှာယုံကျင်းရှိနေတာဖြစ်ပါတယ်။ဒီမှုနဲ့ပတ်သက်ပြီးပသိမ်မျိုးနယ်တရားရုံးကပြောခွင့်ရသူကိုတယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းခဲ့ပေမဲ့လူကိုယ်တိုင်လာရောက်မေးမြန်းဖို့သာအကြောင်းပြန်ကြားခဲ့ပါတယ်။နိုင်ငံတကာကရိုဟင်ဂျာလို့ခေါ်တဲ့ရခိုင်ပြည်နယ်မြောက်ပိုင်းကအစ္စလမ်ဘာသာဝင်တွေဟာတတ်မှတ်နေမြေကျော်လွန်ပြီးခီးတွာလာခွင့်မရပါဘူး။ဒီလိုနယ်မြေကျော်လွန်သွားလာသူတွေကိုရခိုင်ပြည်နယ်နဲ့ဆက်ဆက်နေတဲ့မကွေးနယ်အေရီတိုင်းဒေသကြီးတွေမှာလူဝင်မှုကြီးကြပ်ရေးဥပဒေအရမကြာခဏဆိုသလိုဖမ်းဆီးတာတွေရှိခဲ့ပါတယ်။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံပဲရခိုင်ပြည်နယ်အတွင်းကမွတ်စလင်အသားဝိုင်းဆိုပြီးတုံနှုံးပါတယ်။
ဒီသတင်းတော့ကိုမိုးစောပြောပြသွားတာဖြစ်ပါတယ်အခုတစ်ခါတော့ရခိုင်ပြည်နယ်ဘက်ကသတင်းတွေကိုပြောပြပေးကြပါတယ်မြောက်ဦးမြို့နယ်ကျောင်းတောင်ဘက်မှာရခိုင်လက်နက်ကန်အအဖွဲ့နဲ့စစ်ရတပ်မတော်တို့တိုက်ပွဲပြင်းထန်နေပါတယ်ရခိုင်မြောက်ပိုင်းဒေသမှာဒီရပိုင်းတွင်မှာစစ်တပ်ကအေလက်နက်ကန်အဖွဲ့ကိုထိုးစစ်ဆင်လာတာဖြစ်ပြီးတိုက်ပွဲတွေကြောင့်ရသားသေဆုံးမှုတွေလည်းရှိနေပါတယ်ရခိုင်မြောက်ပိုင်းကတိုက်ပွဲအခြေအနေကိုတော့ကိုသက်နိုင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
ရခိုင်ပြည်မြောက်ပိုင်းမြောက်ဦးမြို့နယ်ကျောင်းတောင်ချေရွာနီးမှာအစိုးရတပ်နဲ့အဲအဖွဲ့တို့တိုက်ပွဲတွေမနေ့ကပြင်းထန်နေပြီဒီကနေ့မနေ့ပိုင်းမှာလည်းဆက်လက်ပြင်းထန်နေတယ်လို့အနောက်ပိုင်းတိုင်းစစ်ထဏနှုတ်ပြောခွင့်ရဗိုလ်မှူးကြီးဝင်းစောဦးကပြောပါတယ
်ကျွန်တော်တို့တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်နေရတော့ဟာပန်းမြောင်းရဲ့နောက်ကမှာကျောင်းတောင်ကကျောင်းတောင်ရဲ့နောက်ကဟောဒီနေ့မနေ့ပိုင်းဖြစ်တယ်ဆိုတာမနေ့ကဖြစ်တဲ့နေရာကိုပဲဖြစ်တာဆိုတော့ကျောင်းတောင်ရဲ့နောက်ဘက်မှာကျွန်တော်တို့ဖြစ်နေတာ
မနေ့ကလည်းအဲ့ဒီခြေရွာနီးမှာတိုက်ပွဲအပြင်းထန်ဖြစ်ပေါ်ခဲ့တာကြောင့်ကျောင်းတောင်ခြေရွာသားတို့တန်ရာရရှိခဲ့ပြီးဒီကနေ့မနက်ပိုင်းကမြောက်ဦးစေုံမှာတည်ဆုံတော့ခဲ့တယ်လို့တည်ဆုံသူရဲ့မိသားစုဝင်တို့ကပြောပါတယ
်တန်ရာရတဲ့ပုဂ္ဂိုလ်ကမထာ3:40လောက်မှပြေးပါတယ်အဲ့ဒီတဲ့အချိန်မှာသူ့ကို operation နဲ့ပါလေလုပ်တယ်တန်ရာကြောင့်သူပြေတော့တင်ကုန်များတော့တာဒီနေ့ကျွန်တော်မြောက်ဦးမှာတကြုံမှာလို့သူ
ဒီအပိုင်းတွင်မှာပဲတမ်ကောနေမြေရှင်းလင်းရေးတွေပုံမလောက်ဆောင်လာတာကြောင့်ရခိုင်မြောက်ပိုင်းကမျိုးနေတော်တော်များများမှာတိုက်ပွဲတွေပြင်းထန်နေတာလို့အေအေပြောခွင့်ရခိုင်ဒုခကပြောပါတယ်
။နိုဝင်ဘာလ28ရက်နေ့မှာတိုက်ပွဲဟိုအပြင်းထန်ဖြစ်ခဲ့တာရှိတယ်။ဒီနိုဝင်ဘာ28ရက်မနေ့4:00ကစပြီးတော့ဒီအရင်26ရက်နေ့ဟိုတိုက်ပွဲဖြစ်ခဲ့တဲ့ဒီမြောက်ဦးမျိုးနေကျောင်းတောင်ကျွာရဲ့မြောက်ဖက်ဖက်ပေါ့နော်ဒီ1ကီလိုမီတာလောက်ပါမှာရှိတယ်။ဒီ point 122တောင်ကုန်းပေါ့နော်အဲ့ဒီတောင်ကုန်းကိုဒီမှာစစ်တပ်ကသာထားပြီးတော့ဒါထိုးစစ်ဆင်လာတာဆိုတော့အဲ့ဒီမှာတော့26ရက်နေ့ဒီဖြစ်တဲ့တိုက်ပွဲအတွင်းမှာဗမာစစ်တပ်ကနေ5ဦးကြာဆုံးပြီးတော့ဒါတရားရတာအများကြီးရှိတယ်ဟိုပြီးလို့ရှိရင်ဒီနိုဝင်ဘာ28ရက်နေ့ဒီထားပြီးတော့သူတို့ထိုးစစ်ဆင်လာပေါ့နော်အဲ့ဒီမှာဟိုလက်နေကြီးပြစ်ကူတွေကတော့သူတို့ဒီမြောက်ဦးမျိုးကလှမ်းပြစ်တာရှိတယ်ပြီးလို့ရှိရင်ဒါပန်းမြောင်းဒီဥစ္စာပေါ့အောင်မင်္ဂလာတောင်ကနေယူလက်နေကြီးစခန်းကလှမ်းဒီတားရှိတယ်ပြီးလို့ရှိရင်ဒီတောင်ဖူတောင်ပေါ့အဲ့ဒီဘက်ကလည်းလက်နေကြီးတွေနဲ့ဖမ်းပြီးတော့တောင်ချောက်ပြစ်ကူပေးနေတာရှိတယ
်တမ်တော်ဘက်ကလည်းပွင့်လင်းရာတီရောက်လာတာကြောင့်နေမြေရှင်းလင်းရေးတွေပုံမလုံဆောင်တော့မှဖြစ်တယ်လို့ပြောဆိုထားတာရှိသလိုရခိုင်လက်နက်ကန်အဖွဲ့ကလည်းတမ်တော်စစ်ကြောင်းတွေကိုလက်ဦးမုံယူပြီးတိုက်ခိုက်နေတယ်လို့ခိုင်ဒုခကဆက်ပြောပါတယ
်ဆိုတော့ဒီတိုက်ပွဲပြင်းထန်တာကတော့ဒီနိုဝင်ဘာလ17ရက်ရဲ့16 25 26 29ပေါ့အဲ့မှာတိုက်ပွဲပြင်းထန်ဖြစ်တာရှိတယ်တို့ဗမာစစ်တပ်ကတော့ဒီကန်တော့အခြေစိုက်ပေါ့နော်အဲ့ဒီမှာဒီအမြောက်တက်ပြီအဲ့ဒီကနေပြီးတော့တို့လက်နေကြီးပြစ်ခုပေးတာရှိတယ်ပြီးလို့ရှိရင်ရေစိုးချောင်းပြွာကလည်းပဲတို့လက်နေကြီးတွေနဲ့ကောက်ချောက်ပြစ်ခုပေးနေတာရှိတယ်ပြီးလို့ရှိရင်ဒီသတိတောင်မျိုးအခြေစိုက်တိုင်းရင်းနေကနေပြီးတော့လက်နေကြီးပြစ်ခုပေးနေတာရှိတယ်တို့ဟိုအဲ့ဒီမှာဆက်ပြီးတော့တို့ဒီထိုးစစ်ဆင်နေတဲ့အတွက်ကြောင့်မလို့နော်ကြီးကြရောဒီလေတရော့ပေါ့နော်ဒီမြေပြင်ရော့ဝေဟင်ပါတို့တို့နေပြီးတော့ထိုးစစ်တင်နေတာရှိတယ
်ရခိုင်ပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေပြင်းထန်လာနေသလိုတိုက်ပွဲတွင်အရသားတွေထိခိုက်ဒဏ်ရာရမှုကလည်းတနေ့ထက်တနေ့ပုံမျိုးများပြားလာနေပါတယ်ဒါအပြင်တိုက်ပွဲကာလအတွင်းတပ်မတော်ဖွဲ့ကတရားစွပ်စွပ်ခံရတဲ့အရသား900ကျော်ထိရှိနေတယ်လို့လည်းသတင်းဥပဒေထောက်ကူပြုဖွဲ့ကဒီကနေ့မနေ့ကထုတ်ပြန်ထားပြီးရခိုင်လက်နက်ကိုင်အေအေဖွဲ့ကလည်းစစ်သည်ဆိုင်ရာတာဝန်ရှိသူတွေဌာနဆိုင်ရာဝန်ထမ်းတို့နဲ့လွှတ်တော်မှန်းတို့ကိုလည်းဖမ်းဆီးထားပါတယ်
ဒီသတင်းတော့ကိုသက်နိုင်ပြောပြသွားတာဖြစ်ပါတယ်ရခိုင်ပြည်နယ်ကတိုက်ပွဲသတင်းပြီးတဲ့နောက်မှာဒီတိုက်ပွဲတွေကြောင့်စစ်ဘေးရှောင်ဒုက္ခသည်တွေရဲ့အခြေအနေကိုလည်းပြောပြပေးကြပါတယ် ဒီနေ့ကျွန်တော်တို့လိုက်နေတယ်အဲဒီနေ့မှာတိုက်ပွဲတွေတင်းထန်လာနေတယ်လို့တိုက်ပွဲတွေအရသားတွေထိခိုက်ဒဏ်ရာရမှုတ်ပေးပါတယ်ခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကန်အီတို့ကြားဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်နေရက်ဆုံးခွာသူဦးရေ 9000ကျော်ထိရှိလာပါပြီနေရက်ဆုံးခွာသူတွေရဲ့စားတောင်းနေထိုင်ရတဲ့ရပ်ဖွဲ့စည်းတွေရဲ့ထောက်ပံ့မှုနဲ့ရပ်တည်နေရပါမယ်နယ်မြေလုံခြုံရေးကြောင့်ကူညီပေးရေးဖွဲ့စည်းတွေကိုယ်တိုင်သွားဖို့မလွယ်တော့တဲ့အနေအထားမှာရှိနေတယ်လို့စေဝေးဆောင်တွေကိုကူညီနေတဲ့အဖွဲ့တွေကပြောပါတယ်ဒီကြောင့်ပြည်သူတို့ရော
ရခိုင်ပြည်နယ်ကစစ်ပေးဆောင်ပြည်သူတွေရဲ့စားဝတ်နေရေးအတွက်နိုင်ငံတကာကြက်ချင်းနေအဖွဲ့ICRC နဲ့ကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP တို့ကအဓိကကူညီနေပြီးအရက်ဘက်အဖွဲ့အစည်းတွေရဲ့ထောက်ပံ့မှုနဲ့လည်းရပ်တည်နေရပါတယ်။ဒါပေမဲ့အဲ့ဒီထောက်ပံ့မှုတွေဟာဆစ်ဆောင်ပြည်သူတွေအတွက်တော့လုံလောက်မှုမရှိသေးပါဘူး။ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံး
ဆစ်ဆောင်ပြည်သူတွေရဲ့စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေလည်းရှိလာတယ်လို့တွားရောက်လေ့လာခဲ့တဲ့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံး IC ကပြောပါတယ်။အဲ့ဒီမြေတွေကကြတော့မြေလွတ်မြေရနေဆိုပေမဲ့မြေအတိတ်အသိတိမှာဆိုင်ဆိုင်မှုတွေရှိနေကြတယ်။အဲ့တော့သူတို့ဆစ်ဆောင်စခန်းချထားတဲ့နေရာတွေကဒီပုဂ္ဂလိကမြေပိုင်နေဖြစ်နေတယ်။အဲ့တော့ပုဂ္ဂလိကမြေပိုင်နေဖြစ်နေတဲ့အတ
ဆိုတဲ့ပြင်မယ်အခုလည်းလူရှင်တွေပြင်မယ်ဆိုတာအမှတ်ခက်ချက်တော့မရှိဘူးသူတို့ရဲ့ချုပ်မှန်ရေးတွေရရတဲ့လောက်ပြဿနာတွေသူ့ဆောင်ပြီးတော့ပြင်ရတာမရှိပါဘူးဆက်ရှောင်ပြည်သူတွေရဲ့လိုအပ်ချက်တွေကိုအစိုးရအနေနဲ့လုံလုံလောက်လောက်ထောက်ပံ့မှုမပေးနိုင်သေးတဲ့အခြေအနေမှာစည်ရေးပြည်ပခါတွေမပြီးဆုံးသေးသေးတွေဒါတွေကိုဖြေရှင်းနိုင်မှာမဟုတ်ဘူးလို့မြေပုံမြို့နယ်ပြည်သူ့လွတ်တော
င်သားတွေရဲ့အကူအညီရဲ့ကိုကြီးရလည်းမိရဲ့ရှားကြီးရသားတွေရဲ့ပြီးတော့မျိုးနွယ်အဖွဲ့အစည်းတွေရဲ့ပြီးတော့ပါတီတို့နော်ဆရာစုအဖွဲ့အစည်းတို့အဲ့လိုမျိုးကိုအားကိုးပြီးတော့ဆက်ဆောင်စခန်းတွေကနော်လက်တလဲပြတ်တလဲပေါ့ဗျာမလောက်မကနဲ့တာဝန်ကြီးတွေအဲ့လိုဖြစ်ရှိနေရတယ်ဒီကတော့သာဖို့တော့ဘောနော်မြင်းရင်းနဲ့ဝှစားကြတော့အားကြတော့ပုံမှန်မဟုတ်ပါဘူးကိုမရှိရလေးနဲ့ပဲတဲပြီးပါလေချူတာလဘတ်ကြီးနဲ့အဲ့လိုလုံနေရတယ်အဲ့ဒီအခြေအနေကိုဖြည့်ခြင်းမှုကတော့နံမတော်ကလည်းအလုံးရင်းနဲ့မပြေးနိုင်ကိုရှိချင်မီကိုနေရတာဆိုတော့လည်းရှင်းမှမလွယ်ဘူးပေါ့အဲ့ဒါကြောင့်ကျွန်တော်တို့ကတော့ဒီစစ်ပွဲတွေမပြီးရင်တော့ဖြည့်ဖြည့်ဒုက္ခတန်များကတော့ဘယ်တော့မှဖြည့်ရှင်းနိုင်မယ့်အနေအထားမရှိဘူးလို့မြင်တယ
်ဆစ်ဆောင်ပြည်သူတွေကိုလိုအပ်တဲ့ထောက်ပံ့မှုပေးနိုင်မှုအတွက်ဒေတာရင်းအရပတ်အဖွဲ့တွေကကူညီနေပေမဲ့တချို့ဆစ်ဆောင်နေရာတွေဟာတွာလာဖို့ခက်ခဲတာကြောင့်ဒီအခြေအနေတွေကိုအစိုးရနဲ့အရပတ်အဖွဲ့တွေပူးပေါင်းဆောင်ရွက်မှသာဖြည့်ရှင်းနိုင်မယ်လို့ IEC ဥက္ကဋ္ဌဦးရွှေဘောစိန်ကအခုလိုပြောပါတယ
်ဒီတိတ်တောင်ကြီးမှာကျွန်တော်တို့ CS တွေကနေရာချပစ်ထားတဲ့ပေးတူစခန်းကလူတွေဆိုလို့ရှိရင်အခုပုံတော့ကျွန်တော်မျိုးပေါ်ကိုရောက်နေပါတယ်အဲ့ဒီအတွက်လေကျွန်တော်တို့မှာရိုက်ခါတယ်မလုံမလောက်ဖြစ်နေပါတယ်အဲ့ဒီအပြင်တချို့ data တွေမှာလုံးဝထွက်လို့မရတဲ့နေရာ data တွေရှိပါတယ်အဲ့ဒီလိုနေရာ data တွေမှာဒီ CS တွေနဲ့ပူးပေါင်းပြီးတော့သူတို့ရဲ့စားနဲ့ရိုက်ခါတွေကိုထောက်ပံ့ပေးမယ်ဆိုလို့ရှိရင်တော့ဒီပြဿနာကအနည်းနဲ့အများဆုံးကျွန်တော်တို့ဖြေရှင်းလို့ရနေပါတယ်ဒီလိုဖြေရှင်းဖို့အတွက်လေဒီအစိုးရမှာတက်ဆိုင်ရာလူတွေအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတော့ကျွန်တော်တို့နဲ့ဆက်သွယ်ပြီးတော့ data တွေကိုအဓိကထားပြီးတော့ဖြေရှင်းပေးဖို့ကျွန်တော်တို့အနေနဲ့မေတ္တာရပ်ရှိနေပါတယ်
စီရေပရိပခအတွင်းအရက်သားပြည်သူတွေရဲ့လုံခြုံရေးအတွက်အကာအကွယ်ပေးဖို့ကိုကုလသမဂ္ဂကပြီးခဲ့တဲ့နိုဝင်ဘာ20ရက်နေ့ကတောင်းဆိုလိုက်ပါတယ်။ရခိုင်ပြည်နယ်ကဆစ်ဆောင်ပြည်သူတွေကိုကုလသမဂ္ဂအပါအဝင်တခြားပြည်ပဆိုင်ရာအဖွဲ့အစည်းတွေကတွားရောက်ကူညီပေးနိုင်ရေးအတွက်လုံခြုံရေးအခြေအနေနဲ့ကန့်သတ်ချက်တွေရှိနေတာကြောင့်အခက်အခဲရှိနေတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရ Stephen Dujarric ကပြောဆိုထားပါတယ
်။ဆောရရှင်များရှင်လူခွင့်ရချိုးဖောက်မှုဆွဆွဲချက်တွေနဲ့မြန်မာနိုင်ငံအပေါ် ICJ နိုင်ငံတကာတရားရုံးမှာတရားစွဲထားတာကိုရင်ဆိုင်ဖို့နိုင်ငံတော်အကြံပေးငန်းပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်သွားရောက်ဖို့စီစဉ်ထားပြီးတက်မတော်ကလည်းပူးပေါင်းဆောင်ရွက်မယ်အကြောင်းပြောဆိုထားပါတယ်။ ICJ ICC တို့လိုနိုင်ငံတကာဥပဒေရေးအဖွဲ့အစည်းတွေအပါအဝင်မြန်မာနိုင်ငံအပေါ်ဖိအားတွေကြောင့်အစိုးရနဲ့စစ်တပ်အကြားပူးပေါင်းဆောင်ရွက်မှုတွေအားကောင်းလာနိုင်ပါသလား။ပြန်လည်သိမြင်ရေးပြည်တွင်းညီညွတ်ရေးစတဲ့ပြည်တွင်းနိုင်ငံရေးအပေါ်အကောင်အဆိုးဘလို့အကျိုးဆက်တွေတက်ရောက်လာနိုင်ပါတယ်ဆိုတာတွေကို VOA ရဲ့စင်နီညာတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email ne web phi phi file ne web phi phi yu ye email lai sa burmese@voanews.com ko chu tin pe pho tha nai da lo yu ye facebook sa myan na ma le sat chat twi chu tin yi da pe pho tha nai ma de sin ni nya dai yai le live season ga chu su ba de shin
ရရှိနေနေနဲ့ကျွန်တော်တို့ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်လိုပါတယ်။အခုတစ်ခါတော့ကျွန်တော်တို့ထိုင်းနိုင်ငံဘက်ကသတင်းတပုတ်ကိုပြောပြပေးကြပါတယ်။ထိုင်းနိုင်ငံတွင်စီးပွားရေးနှေးကွေးလာတဲ့အတွက်ကြောင့်ရောတရုတ်နိုင်ငံနဲ့ဆက်ဆက်တဲ့လုပ်ငန်းတွေကျဆင်းလာတဲ့အခြေအနေကြောင့်ပါထိုင်းနိုင်ငံတွင်ဆက်ရုံပေါင်း1000ကျော်ပိတ်ခဲ့ရပါတယ်။ဒီအတွက်မြန်မာရှေ့ပြောင်းလူသမားတွေအတွက်လည်းအလုပ်လက်မဲ့အခြေအနေနဲ့ရင်ဆိုင်လာနေရပြီးလူသမားရေးကူညီဆောင်ရွက်နေသူတွေကတော့မြန်မာလူသားတွေအလုပ်ကံရရှိရေးအတွက်ကြိုးစားပေးနေကြပါတယ်။ဒီကြောင်ပြည်စုံကတော့ထိုင်းခြေဆိုင်ပြည်ရဲ့သတင်းနောက်မဟိမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ထိုင်းနိုင်ငံအတွင်းမှာ2019ခုနှစ်အတွင်းစက်ရုံပေါင်း1000ကျော်ပိတ်ခဲ့ရပြီးတဲ့နောက်တရုတ်နဲ့ဆက်ဆက်ပတ်သက်နေတဲ့စက်ရုံတွေပိတ်ရတာကြောင့်ထောင်ကနန်းရှိတဲ့မြန်မာလူသမားတွေအလုပ်လက်မဲ့ဖြစ်နေရတဲ့အခြေအနေကိုကြုံနေရတာပါ။ဒါဟာတရုတ်နဲ့အမေရိကန်တို့ရဲ့စီးပွားရေးအပြင်ဖို့ကြရက်ရဲ့အကျိုးဆက်အဖြစ်ထိုင်းနိုင်ငံမှာလည်းစက်ရုံတွေပိတ်သိမ်းမှုတွေဖြစ်လာရတယ်လို့ရွှေပြောင်းလို့သမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကဆိုပါတယ်။အဲ
ပြောမယ်ဆိုရင်တော့ကျွန်တော်တို့ဟိုအများစုကတော့စက်ရုံနဲ့ဆက်ဆက်နေတဲ့လုပ်ငန်းတွေတော်တော်များပိတ်သိမ်းတော့ကျွန်တော်တွေ့ရှိရတာခင်ဗျ။အဲဒါကတော့ကျွန်တော်တို့ကမ္ဘာအင်အားကြီးနိုင်ငံကြီးနှစ်ခုရဲ့စီးပွားရေးခွင့်ပြုမှုတွေပေါ့နော်။အဲ့တော့အဲ့ဒါနဲ့ပတ်သက်လို့တော့ဟိုအဲ့ဒီကြည့်ရတဲ့ဟိုတရုတ်ပြည်နိုင်ငံမှာကြာပြီးစီးမီးမြုံနေနေရဆိုတာဒီအဲ့ဒါကြီးကအကုန်လိုက်ကြည့်ဆက်တဲ့သဘောဖြစ်ဆုံးလားလက်ရှိထိုင်းကလည်းကျွန်တော်ကြည့်လိုက်တဲ့ခါမှာအခုဒီပိတ်သိမ်းတဲ့စက်ရုံအများကြီးကြည့်တာပေါ့နော်အားလုံးမဟုတ်ရင်တော့အများကြီးကြည့်လိုက်ရင်လုပ်ငန်းရှင်ကျွန်တော်ကြာပြီးကြည့်စီးလိုက်တဲ့ခါမှာလုပ်ငန်းရှင်ကတရုတ်ဖြစ်နေတယ်တို့တွေ့ရတယ်ဒီ2019နှစ်စံလောက်မှာဆိုရင်ဒီထိုင်းတောင်ပိုင်းဒေသမှာရှိတဲ့ကျွန်တော်စစ်ထုတ်လုပ်ရေးပတ်သက်တဲ့လုပ်ငန်းရှင်တွေတော်တော်များများဆက်လိုက်တာကိုကျွန်တော်တွေ့ရတယ်စာရီအားလုံးကိုလည်းကျွန်တော်ပြန်ကြည့်လိုက်တော့ဒါဟိုစီးနေတဲ့ဆက်ဆက်ရေးတူဝိုင်းလုပ်ငန်းတွေဖြစ်နေတယ်ဟုတ်ကဲ့
ထိုင်းတောင်ပိုင်းမှာတော့2019ခုနှစ်အတွင်းတစ်ဆက်အလုပ်သမားတွေအလုပ်လက်မဲ့ဖြစ်နေပြီးစက်ရုံမှာပစ္စည်းမရှိလို့နားတယ်လို့လည်းမပြောပိတ်သိမ်းတဲ့ပုံစံမျိုးလည်းမလုပ်သေးတော့နေနာကြီးလည်းမရဖြစ်နေပြီးတလမှာစားစရာလေးနည်းနည်းပပနဲ့ရက်တည်နေရကြောင်းထိုင်းတောင်ပိုင်းဟိုက်ရိုက်မျိုးကရှေ့ပြောင်းလုပ်သမားအခွင့်အရေးကွန်ရက်ရဲ့တာဝန်ခံဦးဘကြီးကပြောပါတယ
်တက်ပြတနာကအခုဆိုလို့ရှိရင်စားလို့ရသမားရဲ့နောက်ပြီးတော့ဒီတစ်ဆက်မှာလုပ်တဲ့အလုပ်သမားတွေမှာအော်ဒီနကိုစီထမရခိုင်ထဲမှာဆိုလို့ရှိရင်တနာတလားအလုံးပေါ်မှာနေပြီးတော့အလုံးဆင်းရတာ9ရက်6ရက်9ရက်တော့ပဲဆင်းရတယ်။ကျန်တဲ့ရက်တွေမှာသူတို့ကပြစ်မရှိလို့သူတို့ကအလုံးမဆင်းရဘူးအလုံးမရှိဘူး
။စစ်ရုံနဲ့ရုတ်တရက်ပိတ်သိမ်းလိုက်ပြီးမဲ့အလုံးသမားတွေကတခြားအလုပ်ပြောင်းပြီးလုပ်လို့ရကြအောင်ထိုင်းဆိုရကပြင်ညာထားပြီးမဲ့15ရက်တွင်လုပ်ငန်းရှင်အစ်စ်ကိုမရှာနိုင်ရင်ဥပဒေအရနေရက်ကိုပြင်ရတာပါ။အလုံးသမားတွေအနေနဲ့လုပ်ငန်းရှင်အစ်စ်ကိုရှာနိုင်ဖို့ကလွယ်ကူတဲ့ကိစ္စမဟုတ်ကြောင်းဦးအောင်ကျော်ကပြောပြပါတယ်။
လုတ်သားလေးအနေနဲ့တော့တကယ်မသိနိုင်ဘူးခင်ဗျဒါနဲ့အခုလို့ကျွန်တော်တို့ဟိုစက်ရုံတွေတရုံဝင်ပိတ်သိမ်းလိုက်တဲ့ကိစ္စမျိုးမှာတပ်ဆင်ရနှစ်ဖက်အနာပိုင်အစိုးရတွေနဲ့ကျွန်တော်တို့အလုပ်သမားကြီးဆောင်ရွက်တဲ့အဖွဲ့ကြီးတွေကအချိန်နဲ့တည်းကြီးတွားရောက်ကူညီကြဆိုရင်တော့ကျွန်တော်တို့ဘာလို့မြစ်တက်ရက်ခံလဲဆိုတော့ထိုင်းအစိုးရဝယ်ပြစ်တက်ရက်ခံရတယ်ခင်ဗျားတို့ကိုယ်တိုင်စက်ရုံတွေရှာပေးပါအဲစက်ရုံကိုကျွန်တော်ဒီလီကားရှိတဲ့နေရာမှာလာပြီးမှဟိုအလုပ်ကောင်လာပြီးရှင်းပြပါနောက်လုပ်ငန်းဝင်ရဲ့အချိန်နဲ့လာရှင်းပြပါပြီးရင်အလုပ်သမားတွေတည်းလာခေါ်ပါဆိုတာမျိုးကျွန်တော်ကထိတ်ခေါ်တဲ့အတွက်ကြောင့်အဲပြီးကြတဲ့နှစ်ခေါက်ပထမတော့လုပ်ငန်းရှင်၄ဦးလောက်ကမိမိတို့စိတ်ဝင်ပြီးဗာလုပ်ငန်းမျိုးဆိုင်လုပ်ကြနေပါတယ်။ဘာညာဆိုပြီးလာပြီးမှစနစ်ကျလုပ်ငန်းခွင့်အချင်းကြီးရှင်းပြပြီးခေါ်သွားတာမျိုးဖြစ်တယ်
။ထိုင်းနိုင်ငံမှာစီးပွားရေးတာဆင်းပြီးမြန်မာတွေအလုပ်လုပ်ကြနေတဲ့စိတ်ယုံကြီးတွေပိတ်ကြည့်လိုက်ပြီးတဲ့နောက်ပိုင်းမှာထိုင်းလုပ်သမားဝန်ကြီးဌာနကသတင်းထုတ်ပြန်ရမှာထိုင်းနိုင်ငံမှာတစ်နှစ်အတွင်းစိတ်ယုံပေါင်း1400နီးပါးပိတ်ခဲ့ရတော့လဲထပ်တိုးပြီးအစ်စ်ထပ်ပွင့်တဲ့စိတ်ယုံ3000နီးပါးရှိတဲ့အကြောင်းထိုင်းလူသမားဝန်ကြီးဌာနကကြေညာထားပေမဲ့ဒေနီယာတွေမှာထပ်ဖွင့်လဲဆိုတာကိုအလုပ်သမားတွေကသိဖို့ခက်ခဲတယ်လို့လည်းအလုပ်သမားရေးဆောင်ရွက်နေသူတွေကပြောဆိုခဲ့ပါတယ်ရှင်
။ထိုင်းခြေဆိုင်သတင်းတော်မအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်။ VOA ကနေခြားသောရင်းနှီးညပိုင်းမြန်မာဘာသာစီစဉ်တွေကိုည10:00နာရီအထိဓာတ်ရိုက်အတန်လွှင့်ပေးနေပါတယ်။မကြာခင်မှာထုတ်လွှင့်ပေးမယ့်အစီအစဉ်ဒုတိယပိုင်းမှာတော့အပတ်စဉ်ချမ်းမာရေကန္တဥပောင်ခင်ရဲ့မြန်မာရေး30ချက်နဲ့အတူတိုင်းရင်းသတင်းတော်အစီအစဉ်တွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်ခင်ဗျာ။
မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေညနေ1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်နှုန်းမှာ28ရက်ခြားသောရင်းနှီးညပိုင်းအတန်းလွင့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမဲ့အစီအစဉ်တွေကိုတော့ line number 25 32 51တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုညပိုင်းမှာဆက်ပြီးထုတ်လွှင့်ပေးမှာတွေကတော့ကျမကြီးခန္ဓာဦးအောင်ခရမြမကြီး3သက်ချက်နဲ့အတူပတ်စံတိုင်းသတင်းလောအစီအစဉ်မှာဆိုရင်တော့
ဒီစီမံကိန်းမှာကပြည်သူကဟိုမှာလူထုကလက်မခံဘူးဒီစီမံကိန်းကိုရပ်တန့်ပေးဖို့အတွက်ပဲသူကတောင်းဆိုတာလူထုရဲ့မျက်နှာဆုံးရှုံးမှုတွေကိုနိုင်ငံတော်ဆူရပိုင်းကမလုံနိုင်ဘူးကွာ
ကြောင်မဲမျိုးနယ်တောင်ကြီးရောင်မှာစောင့်မဲရေကာတာနဲ့ပတ်သက်ပြီးတော့ဒီဘောမျိုးနယ်ပြည်နယ်လူတော်ကိုယ်စားလှယ်ဆိုင်ခံပြောသွားတာဖြစ်ပါတယ်ဒီကြောင့်ကိုတော့အပတ်စဉ်တိုင်းသတင်းလောအစီအစဉ်မှာနားဆင်ရမှာပါဒီတဲကမှအရင်ဆုံးတော့ဥအောင်ခင်ရမြမကြီးသုံးသက်ချက်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်မြန်မာကျွန်းတစ်ကိုအင်္ဂလိပ်ကိုလိုနီခေတ်ကတည်းကခိုးထုတ်ရောင်းချတာမျိုးရှိခဲ့ပေမဲ့ဈေးကွက်စီးပွားရေးစတင်ကျင်းသုံးခဲ့တဲ့အစိုးရဆိုရခေတ်မှာကျွန်းတစ်ခိုးထုတ်မှုပိုကြီးထွားလာပါတယ်ဒီလိုကျွန်းတစ်ခိုးထုတ်ရမှာအစိုးရအာဏာပိုင်တရုတ်ကုန်သည်နဲ့တိုင်းဒေသလက်နက်ကိုင်စတာတွေပါဝင်လာပုံကိုဦးအောင်ခင်ကရေးသားပြီးတော့ကိုညာဝင်းအောင်နဲ့တူတင်ပြပေးထားပါတယ်ခင်ဗျာ
တဲ့ခေါ်ဆိုမှုမှာဒေတာကံပြည်သူကိုအရေးယူလို့ရှိပြီးအစိုးရခေါင်းဆောင်ပိုင်းအထိလက်ထိုးနိုင်တဲ့တခိုးချုပ်ကြီးတွေကိုတော့အရေးမယူနိုင်တာကိုလန်ဒန်အခြေစိုက်ပတ်ဝန်းကျင်စုံစမ်းရေးအေဂျင်စီ EIA ရဲ့အစိုးရခန်းစာမှာဖော်ပြထားပါတယ်ခေါ်ထုတ်တဲ့မြန်မာကျွန်းတစ်နိုင်ငံဆောင်ရောက်သွားပုံကိုနှစ်နှစ်စုံစမ်းလေ့လာပြီးရေးထားတဲ့အစိုးရခန်းစာဖြစ်ပါတယ်တန်းကျွယ်တစ်ခေတ်တွေရဲ့ဇင်ကံပင်မောကုန်းပတ်ကြံခင်ပြင်ဟာကျွန်းသားပါဒါကြောင့်ဗမာစစ်အစိုးရကိုတန်ခတ်အရေးယူတဲ့နိုင်ငံကြီးတွေမှာလည်းခိုးထုတ်လာတဲ့ကျွန်းတစ်ခုဈေးကောင်းအောင်ပေးပြီးဝယ်ကြပါလေ2009က2019အထိ10နှစ်အတွင်းကျွန်းတစ်ဒေါ်လာတန်း3,000ဘူးခိုးထုတ်တယ်လို့ EIA အဖွဲ့ကခန့်မှန်းပါတယ်မြန်မာထွက်ကုန်ကိုပိတ်ပင်ထားတဲ့အမေရိကန်ကတောင်ကျွန်းတစ်ဒေါ်လာ25,000ဘူးဝယ်ယူတယ်လို့ဆိုပါတယ်တက္ကသိုလ်နဲ့ထိုင်းကုမ္ပဏီတွေကို1993ခုမှာတင်ထုတ်တယ်ဆိုပေမဲ့ဒီထဲကခရိုနီကုမ္ပဏီ5ခုဟာတက်လုံငါမှာအခုတည်းကဩဇာရှိနေပါသေးတယ်။ထိုင်းဆာဝတ်ကုမ္ပဏီဟာထိပ်ပိုင်းအထိပေါက်ရောက်ပါတယ်။အစိုးရနဲ့ကုမ္ပဏီဖက်ဆက်လုပ်တဲ့အကျိုးစုပူးပေါင်းဆောင်ရွက်မှုစနစ်မှာလည်းကျွန်းတက်ကိုခိုးထုတ်ခံရပြန်ပါတယ်
။အကျိုးစုစနစ်မှာအစိုးရဘက်ကစက်ရုံနဲ့အလုသမားကိစ္စတာဝန်ယူပြီးကုမ္ပဏီဘက်ကတိတ်ထုတ်လို့ရေးနဲ့အရေးအသွေးကိုတာဝန်ယူရပါတယ်။ဒါပေမဲ့ကျွန်းတစ်ကိုတတ်မှတ်တဲ့ဈေးနဲ့ကုမ္ပဏီကအစိုးရစီကဝယ်ရပါတယ်။အကျိုးတူလုပ်ခွင့်ရတဲ့ကုမ္ပဏီ6ခုမှာ Thai Sawat နဲ့ Bembian Losit Han ရဲ့ Asia War ကုမ္ပဏီတွေပါဝင်ကြောင်းမြန်မာနိုင်ငံတစ်တော်သမိုင်းမှာဖော်ပြပါတယ်။ကျွန်းတစ်အကောင်စားကိုအညံစားတစ်စိတ်ရိုက်ပြီးမလေးတစ်ပတ်နဲ့တိတ်ခိုးတဲ့နှီးကိုတုံးကြပါတယ်။ဒီနှီးအရတစ်အကောင်စားဟာကုမ္ပဏီလက်ထဲရောက်ပြီးအစိုးရစီမှာအညံစားတွေသာကြံခဲ့ပါတယ်။စကိုင်းတိုင်းနဲ့ကချင်ပြည်နယ်ကတင့်မောင်ခိုလုပ်ငန်းမှာပါဝင်တဲ့စစ်ဘို129ဦးကို1994ခုနှစ်ကထောင်ဒဏ်9နှစ်စီချမှတ်တဲ့အမှုဟာလူသိများခဲ့ပါတယ်
။မြန်မာနယ်စပ်ကယူနန်ပြည်နယ်ကတစ်ခိုးတွင်းတာကိုလူသိများပါတယ်။ထရက်ကားနဲ့တဲယူလို့တစ်တုံးတွေကိုမော်တော်ဆိုင်ကနဲ့တဲယူတာမျိုးလည်းရှိပါတယ်။2015မှာတရုတ်တစ်ခုတမ155ယောက်ကချင်ပြည်နယ်မှာအဖမ်းခံရပါတယ်။ဒါပေမဲ့ခေါင်းဆောင်ပိုင်းအထိပေါက်ရောက်တဲ့တရုတ်မောင်ခိုကိုအားနာလို့အားလုံးကိုလွှတ်ပေးလိုက်ပါတယ်။ထိုင်းဆောင်ဝါကုမ္ပဏီကထိုင်းတရုတ်ချမ်ပီကြီးဆိုသူဟာလူသိနေတဲ့တသခိုးချုပ်ကြီးဖြစ်ပါတယ်။အကောင်စားတစ်ကိုအညံစားတစ်စိတ်ရိုက်ပြီးအစိုးရတစ်လုံငန်းဌာနကိုမလိမ့်တပတ်လုတ်တဲ့နေရာမှာချမ်ပီကြီးဟာအစွမ်းထက်ပါတယ်။ ပမာစစ်ဗိုလ်ချုပ်ကြီးတွေရဲ့ဟောင်ကောင်နဲ့စင်ကာပူဗန်စင်းတွေကိုတစ်ခိုးငွေတွေသွင်းပေးနေတဲ့တစ်ခိုးချုပ်ကြီးချမ်ပေကြီးဟာဩစာအရှိန်အဝါရှိသူဖြစ်ပါတယ
်မြမအစိုးရခေါင်းဆောင်ပိုင်းရဲ့သားသမီးတွေနိုင်ငံသားမှာပညာသင်ကြတဲ့အခါချမ်ပေကြီးကပဲငွေကြေးထောက်ပံ့ခဲ့ပါတယ်စင်ကာပူအထက်တန်းကျောင်းမှာစာသင်သူကစပြီးအမေရိကန်နဲ့ဥရောပတက္ကသိုလ်တွေမှာပညာသင်နေတဲ့မျက်နှာကြီးသားသမီးတွေရဲ့ပညာသင်စည်းကိုချမ်ပေကြီးကပဲထုတ်ပေးတာပါဒီနည်းနဲ့အစိုးရစုရဲ့နောင်လာနောက်သားတွေကိုချမ်ပေကြီးကဝေထားတာလို့ EIA အစိုးရခန်းစာမှာသုံးသပ်ပါတယ်ဒါပေမဲ့2018 April လမှာချမ်ပေကြီးကွယ်လွန်သွားတဲ့အတွက်ပညာသင်ကြီးထောက်ပံ့ပြီးလက်ထိုးတာကိုခံမှန်းရခက်နေပါတယ်ချမ်ပေကြီးနေရာကိုသူ့ရဲ့လူယုံတော်ဟန်ဇော်လင်းကဆက်ခံတယ်လို့ဆိုပါတယ်ကျွန်းတဲ့အများဆုံးခိုးထုတ်သူဟာတရုတ်ကုန်တဲ့ဖြစ်ပြီးအမေရိကန်နဲ့ဥရောပမှာလည်းခိုးထုတ်ကျွန်းအတွက်ဈေးကွက်ရှိပါတယ
်။တိုင်းနာလက်နဲ့ကင်တွေချုပ်ကင်နဲ့နေဆက်ဒီတာမှာတစ်ခိုးကင်တွေစီးဝါရှာလေးရှိပါသေး။နေဆက်မှာကျွန်းတုံးလေးတွေကိုဖြတ်ပြီးမော်တော်ဆိုင်ကယ်အစီး300နဲ့ယူနန်ပြည်နယ်တဲကိုတစ်ခိုးပို့တဲ့တရုတ်မောင်ခိုးကင်လည်းရှိပါသေး။မော်တော်ဆိုင်ကယ်တစ်စီးဟာတနေ့ကျွန်းတုံးနှစ်တန်းတည်ယူပို့ဆောင်နိုင်တယ်လို့ဆိုပါသေး။တရုတ်ပြည်မှာဂျန်ကင်းပြင်လိုအပ်တာရဲ့အနောက်တိုင်းမှာသင်္ဘောကုန်းဘတ်ကြံခင်းပြင်လိုအပ်တာရဲ့ကြောင့်ကျွန်းတစ်ခိုးမှုဆက်လက်ရှင်သန်နေပါတယ်။ကျွန်းတစ်အလွန်အကျွံထုတ်ယူမှုနဲ့ခိုးထုတ်မှုစရတွေရှိလို့တစ်တော့ထိမ့်သိမ့်မှုခက်ခဲပါတယ်။ကျွန်းပြင်ကိုတင်းတက်ပြီး၆တွားမှခုန်လဲထုတ်လုပ်ခဲ့တာမြမာမင်းခေတ်ကတည်းကဖြစ်ပါတယ်။စီအစိုးရတက်လာတော့၆တဲ့အထိမဆောင်နိုင်တော့ပါဘူး။ဒီအချိန်မှာတစ်ပန်းလွာထုတ်တဲ့နိုင်ငံခြားကုမ္ပဏီတွေဟာကျွန်းစိုးကိုလိုချင်ပါတယ်။ဒီပန်းလွာထုတ်ရမှာကျွန်းလုံးလက်ဆက်ပြီးစိုးနေဖို့လိုတာမို့ကျွန်းစိုးကိုရောကျွန်းချောက်ကိုရောအလုံးအကျွံထုတ်ယူလာကြပါတယ်ခိုးထုတ်တဲ့ကျွန်းပစ်ကိုမဝယ်ဖို့စီကံသတ်မှတ်တာတွေဟာလက်တွေ့အကောင်အထည်ပေါ်လို့မရတာများပါတယ်ခိုးထုတ်သူတွေရှိနေသလိုဝယ်သူလည်းရှိနေမှာဖြစ်လို့ခိုးမထုတ်နိုင်အောင်လုပ်တာဟာအကောင်းဆုံးနည်းလမ်းဖြစ်လိမ့်မယ်လို့ယူဆရပါတယ်ခင်ဗျာ
ဒီမှာရေးသုံးသက်ချက်စီစဉ်ကိုဥအောင်ခင်ကကိုညာဝဲအောင်နဲ့အတူတင်ဆက်ပေးသွားခဲ့တာဖြစ်ပါတယ်။ VOA ကနေ6ရက်နေ့ညပိုင်းစီစဉ်တွေကိုဆက်ပြီးတော့တင်ဆက်ပေးနေပါတယ်။အခုတစ်ခါတော့ကျမ်းမာရေးကဏ္ဍကိုနားဆင်ရမှာပါ။ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာတော့ငရေမတိုင်ငယ်ချိုးတင်ပြင်ဆင်မှုအကြောင်းကိုတင်ပြထားပါတယ်။ဒီမှာနိုင်ငံမှာငရေမကြာခဏလှုပ်လာပြီးလူနေထူထပ်တဲ့ရန်ကုန်မှာပါမကြာခင်ကအနည်းငယ်လှုပ်ခဲ့တာမို့ပူအင်အားများများထပ်ဖြစ်လာခဲ့ရင်ထိခိုက်သေးဆုံးမှုနဲ့အောင်ကြိုပင်ထားတင်တယ်လို့ကျမ်းမာရေးပညာရှင်တွေကသတိပေးနေပါတယ်။ဘာတွေကိုကြိုတင်ပြင်ဆင်ထားဖို့အရေးကြီးပါလဲ။ဒီအကြောင်းရန်ကုန်ပြည်သူ့ဆေးရုံကြီးအရေးပေါ်ကုသဌာနကပမောက္ခဌာနမှူးဒေါက်တာမမော်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
။ Okay, ရေးပေါ်ကုသဌာနဝန်ကြီးဒေါက်တာမမော်ဦးခင်ဗျာ။ကျွန်တော်တို့ရန်ကုန်မြို့မှာမကြာခင်ကပဲငလျင်နဲ့လှုပ်ပြီးမှနောက်ထပ်ပိုအားများတဲ့ငလျင်တွေလှုပ်လာမှာကိုစိုးရိမ်မှုတွေရှိလာခဲ့ပါတယ်ဆရာ။ဒါကြောင့်မဖြစ်တော့ရှိပါဆရာနော်။ကြိုတင်ပြင်ဆင်မှုတွေလုပ်ထားခြင်းအပြင်တော့ဖြစ်လာခဲ့သည့်ရှိသောဒီထိခိုက်သေးခြင်းမှုတွေကိုရှော့ချနိုင်မှာမို့ဘလို့ကြိုတင်ပြင်ဆင်မှုတွေလုပ်ထားတင်တာကိုစရှင်းပြပေးပါလားဆရာ။
ဒီငလျင်အန်တီတော့အခုဒီမှာဒီအတွက်ကတော့အရေးကြီးခိတ်ကမှုငလျင်လည်းပဲဒီစကိုင်းဖော့တစ်ချောင်းမကြာခဏလှုပ်နေပြီးရန်ကုန်မြို့မှာပါလာတယ်ဆိုတော့အလုံးစုံလူတွေထူထပ်တဲ့နေရာမျိုးမှာဆိုရင်တကယ်လို့အင်အားသေးသေးငလျင်သာလုပ်ခဲ့ရင်ထိခိုက်ဒဏ်ရာနဲ့တည်ဆုံးမှုတွေအများကြီးရှိနိုင်တဲ့အခြေအနေမျိုးမှာရှိတော့အဲ့ဒီတည်ဆုံးမှုနဲ့ထိခိုက်ဒဏ်ရာရမှုတွေရောနိုင်လည်းရောအောင်တကယ်လို့ချုပ်တင်ပြည်စမှုတွေလုပ်ထားတဲ့တူရှိတော့တကယ်တော့ငလျင်ကအင်အားနည်းနည်းနဲ့ငလျင်ပဲလုပ်လို့အပင်အစ်နဲ့ပဲလုပ်လို့ထိခိုက်ဒဏ်ရာရနိုင်ချေကြီးအများကြီးရှိတယ်။စောက်ဝီးပြို့တော့မှထိခိုက်ဒဏ်ရာရလို့မဟုတ်တဲ့အတွက်ကြောင့်ချုပ်တင်ပြည်စမှုနားလည်တဲ့အချက်လေးရှိဥပမာအပြင်ကလေးအတိတ်ကအင်အားရှိတဲ့ငလျင်လှုပ်ရင်တော့မှစောက်ဦးမပြိုတော့တဲ့ပဲစောက်ဦးထဲမှာရှိနေတဲ့ပြိဘောကပစ္စည်းတွေမြင့်တက်တွေအခြားနိုင်ငံတွေကျိုးကျပစ္စည်းနိုင်တဲ့အတွက်ဒီအိမ်ကြီးရုံးတွေမှာအင်ဒိုးပေါ့နော်အဲမှာရှိတဲ့ဒီပစ္စည်းပစ္စည်းတွေရဲ့ထားသူမှုကိစ္စအရင်ကြီးကြီးနံပါတ်၁ကတော့လေးလံတဲ့ဗီဒီယိုတွေနိုင်ငံတွေပစ္စည်းတွေအကုန်လုံးကိုနိုင်ငံနဲ့တိတိကျကျစကူနဲ့ဆွဲပြီးတော့ fix လုပ်ထားတာတို့တစ်ခုနဲ့တစ်ခုနဲ့ကျိုးကျနိုင်တဲ့အချိန်မှာလည်းပဲအကာအကွယ်ရတဲ့နေရာရှိအောင်လို့သူတို့ကပစ္စည်းတွေကိုထားဆိုတဲ့နေရာမှာလည်းပဲလွယ်တကူထွက်ပေါက်ရှိအောင်ထွက်ပေါက်ကြီးပိတ်မနေအောင်ဥမာအင်းရွှေတကားထွက်ပေါက်ကြီးထဲမှာဗီဒီယိုတစ်ခုထားမယ်ဆိုရင်တကယ်လို့ငလျင်တန်းကြောင့်ဗီဒီယိုလဲရင်ကိုယ့်ရဲ့ထွက်ပေါက်ကပိတ် ဒီလိုအခြေအနေမျိုးတွေအတွက်ကိုယ့်အိမ်ရဲ့ပြည်ဝကပစ္စည်းတွေနဲ့အသုံးဆောင်ပစ္စည်းတွေထားတဲ့ပုံတံကိုကြိုတင်ပြင်ဆင်ရွှေ့ပြောင်းထားပြီးတော့ဒီလမ်းကိုကိုယ်ပြည်တဲ့အန္တရာယ်ကိုမရှိအောင်လုပ်နိုင်တဲ့အခြေအနေမျိုးတွေရှိတယ်
ဟုတ်ကဲ့ဆရာနောက်ဒီအပေါ်ကနေပြုတ်ကျပြီးတော့ထိခိုက်နေတယ်ခုနဆရာလည်းပြောသွားတယ်ဒီမျက်နှာချက်လိုပစ္စည်းတွေအတွက်ဆိုလို့ရှိရင်ရော
အပေါ်ကနေပြုတ်ကျနိုင်တာအင်းအနေနဲ့လေလေတုံ့ပြန်တော့မှနေလို့အနေရတော့မျက်နှာချက်တစ်ခုလုံးပြိုချပြီးတော့အခန်းထဲမှာပြိမိတဲ့ကိစ္စမျိုးရှိနေတာကိုယ့်ရဲ့မျက်နှာချက်ကခိုင်ခံမှုတို့ဒါတွေလည်းကြည့်ထားမယ်နော်အမြင့်မှာချိန်တဲ့ပစ္စည်းတွေကိစ္စပေါ့ဒီဒီတွေဓာတ်ပုံတွေမီးဆိုင်တွေမီးလုံးလျက်စက်တွေတက်မှုကအဆပေါ့နော်ထားဝင်ထားနေလေးတွေကိုဆက်ဆေးရမယ်ပြင်သစ်ရင်ပြင်ရမယ်သဘောရှိတယ်ပေါ့ကိုယ်အများနဲ့နေတဲ့ထိုင်တဲ့ဥမာခေကန်းလိုသွေးစားကန်းလိုဟာမျိုးအိယာရဲ့အပေါ်ဒေးမာလိုဟာမျိုးအဲ့နေရာမျိုးတွေမှာဘဝနဲ့ပြုတ်ကျနိုင်တဲ့ပစ္စည်းမျိုးတွေမထားဘူးဒါတွေကိုကြောင်းလဲဖို့လိုတယ်။ပိမာကိုယ့်အတွက်အနေရကင်းမဲ့စိတ်ကင်းမဲ့ခိုင်ခံ့တဲ့နေရာဘယ်နေရာလဲဆိုတာကိုလည်းပဲကြိုတင်ပြီးတော့ဖြာထားတဲ့တောက်ဦးထဲမှာကြည့်ပြီးတော့ဒီကောင်းကတော့ပို့ပြီးတော့နိုင်ရန်ပို့ခိုင်တယ်ဒါဒီအိမ်ထဲမှာရှိတဲ့ပြည်ဘောကတွေထဲမှာလည်းဒီစပွဲကတော့ပို့ပြီးတော့မာတယ်တစ်ခုခုပြုတ်ကျရင်တော့မှစပွဲကမချိုးနိုင်ဘူး။ဒါမျိုးတွေကိုလည်းကြိုတင်ကြည့်တာဆိုအနေရကျုံလာတဲ့အခါမျိုးကြရင်ကျွန်တော်ငင်းမှာအများအားတို့ကြဆောင်ရတဲ့ပုံစံအတိုင်းဝတ်စာဆိုင်ဆိုတာရှိတယ်။ချက်ချင်းဝတ်ချလိုက်ရပြီးတော့ကိုယ့်ရဲ့ကောင်းပုံကိုလည်းနဲ့ကာတတ်နိုင်တဲ့မြတ်ပစ္စည်းတစ်ခုခုနဲ့ကာပြီးတော့ထုတ်နေတဲ့အချိန်မှာသူ့ကိုယ်ကိုခိုင်ခါဒီလိုမျိုးတွေဝတ်ကာဆိုင်ဆိုတာကိုလွယ်လွယ်လုပ်နိုင်ဖို့အတွက်ကအိမ်မှာရှိတဲ့ပစ္စည်းတွေရဲ့နေရာအထားဆိုတာလည်းအရေးကြီးတယ်။
ဟုတ်ကဲ့ဆရာအဲ့တော့ဒီဝတ်ကာခိုင်ကိုလည်းဒီငလင်းလှုပ်လာတဲ့အချိန်မှာချိန်မကန်ပြီလက်မကန်ပြီပေါ့နော်။ဘာလို့အောင်မသိမဖြစ်ပဲနဲ့ချက်ချင်းလုံနိုင်အောင်တော့ချိုးတင်ပြီးတော့လေ့ကျင့်ထားတယ်လို့ပါဆရာနော်
။ဟုတ်ကဲ့ဟုတ်ကဲ့အဲ့ကျတော့နောက်တစ်ခုကျတော့ဒီမှာဟို main switch တို့ wire တွေပဲနားရှိတာတို့ gas pipe တွေပဲနားရှိတာတို့ twin ချက်တဲ့ gas oil တွေလို့ထားရအောင်ဒီမှာ gas oil တွေပါလေအိမ်မှာထားမယ်ဆိုရင်တော့မှငလင်းတန်းခဏအောင်ဆိုရင်ဒီ gas oil ကတိတိကျကျချမ်းမြန်မာ fix လုပ်ထားမယ်ကျိုးနေဖြစ်ဖြစ်တစ်ခုခုနဲ့ခြီးထားမယ်မဟုတ်တဲ့အခါမှာတာမန်အင်အားလေးရှိတဲ့နေရာလုပ်ရင်တော့မှဒီဟာတွေလိမ့်ပြီးတော့မောက်ပြီးတော့ပေါက်ွဲရလို့ရှိနေတယ်ခင်ဗျာဒီကျိုးတွေကအထူးသဖြင့်တော့ဒီအိမ်အဆောင်မှုတွေမှာနိုင်ငံနဲ့တွဲပြီးတော့အများအပြားသွားနေချင်တာဟုတ်အင်္ဂလန်တန်ကြောက်သူကနိုင်ငံအကွဲမဲ့ပြိုချမယ်ဆိုရင်ဒီမီတိုးတွေမီကလုတ်ကြီးရကျက်တောက်တာတို့ရှော့ဖြစ်တာတို့မီတာလောက်တော့ဒါမျိုးတွေလည်းဖြစ်နိုင်တယ်လူအဲ့ရင်ဒီအရီကိုခိုင်ခတ်အောင်တချို့ဆိုရင်တော့မီတိုးယူဒီကဲနေအောင်လုပ်ထားရင်ထောက်တာနဲ့ပြတ်သွားနိုင်တယ်ဒီလိုမျိုးတော့မီတိုးကိုနည်းနည်းပို့ပြီးတော့ညော့ပြီးတော့လုပ်ထားတဲ့ဟာမျိုးဆိုအနေရတဲ့ပို့ပြည့်လာပါ
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောချိုတင်ပြင်ဆင်ထားတယ်လားရှိသေးလားဆရာ
ကိုယ့်ရဲ့ drop box နေရာနေဘလို့ဆင်းနိုင်တယ်ဘယ်ကနေဘလို့ရှောင်ထွက်နိုင်တယ်လုပ်ပြီးတာနဲ့ဒီကြိမ်နဲ့စာဦးတွေကကြီးထွက်ဖို့တာဝန်ရှိတယ်ဒီစားဘူးအချိန်ကြီးတို့တက်နေအဲ့လိုကိုယ့်ရဲ့သွားနိုင်မဲ့လမ်းကြောင်းတွေရှင်းလင်းနေတဲ့ဟာမရှိဘူးကွာ။ဒါပေမဲ့တော့အဲ့ဒီဥစ္စာတွေကိုကိုယ်တယောက်တည်းသိလို့မရဘူး။ကိုယ့်အိမ်မှာရှိတဲ့မိသားစုဝင်တွေအကုန်လုံးကိုအတူတူရှင်းပြရမယ်၊လေ့ကျင့်ရမယ်။တကယ် emergency အခြေအနေမှာအသုံးပြုနိုင်တဲ့အချို့သောပစ္စည်းတွေကိုအိမ်မှာစောင့်ထားဖို့ဖြစ်။သူတို့ကတော့အနည်းဆုံးစစ်တော့မိသက်ဆေးဘူးလို့ဟာမျိုးအိမ်မှာစောင့်ထားခြင်းနဲ့ငလျင်ကလှုပ်တာအဆောင်ဦးမပြိုခင်မဲ့တယ်လက်ကမီးဘိုတွေကပြိုချပြီးတော့မီးလောင်တာမျိုးလျှက်စစ် wire shock ဖြစ်ကဲဆိုးတွေပေါက်ကွဲလို့မီးလောင်တာမျိုးတွေဖြစ်လာတဲ့အခါမှာအမြဲတမ်းနဲ့ဆက်ပြီးကျတော့ emergency light တို့ဟာမျိုးကဲတော့ငလျင်ကရပ်ပဲလုပ်တဲ့အချိန်မှာ power supply တွေ main electrical line တွေကျက်တောက်ကနေလည်းကမှမီးပြက်နိုင်တဲ့အခါမှာကိုယ့်အိမ်ထဲမှာပြေးပေါက်ကိုယ့်ရဲ့ရှောင်ရမယ့်နေရာဓာတ်မျိုးတွေကိုသိနိုင်ဖို့အတွက်ဆိုရင်ကိုယ့်အိမ်မှာစောင့်ထားတဲ့နားအကောင်းတဲ့ကမီးတို့ဟာမျိုးအဆက်သွယ်ရေးကြီးတွေဖြစ်တဲ့ကိုယ့်ရဲ့ဖုန်းလို့ကိုယ့်ရဲ့ hand phone လို့ကျေလို့ဆက်သွယ်လို့ရနိုင်သေးတယ်ဆိုရင်ကိုပိတ်မိနေရင်တောင်မှကိုနဲ့အနည်းနာမှထားတဲ့သဘောရှိတယ်။နောက်ရေပေါ်ရှိရင်တယောက်နဲ့တယောက်နဲ့ဆက်သွယ်ဖို့ဥမာ WhatsApp ပေါ့နော်။ခရာလေးအိမ်မှာရှိနေရင်တောင်မှတနေရာမှာပိတ်မိနေရင်ကိုကိုရှာတွေ့အောင်ဆိုခရာနဲ့မုတ်နိုင
်ဘူး။ဟုတ်ကဲ့ဆရာ။နောက်ထပ်ရောအခုလိုဒီရေပေါ်သဘောပြင်ဆင်ထားတင်တာရှိသေးလားဆရာ
။ကိုမိသားစုထဲမှာ first aid ပေါ့နော်။တယောက်နဲ့တယောက်နဲ့ရေပေါ်ပြုစုကုသပေးဖို့အတွက်ရေကျင်းတင်ကြားထားဖို့ဥမာပြေးထွက်တဲ့တန်ရာဖြစ်ဖြစ်ရူးချိုးတာဖြစ်ဖြစ်ဒီလိုသဘောမျိုးသမန်ကြီးကကြံရလေးရရှိရင်တွတ်ထွက်မလောင်ကျင်းကုန်တာပြည်သူနေပြီပေါ့နော်။ Success 8အတွက်ပတိတို့ကွန်းတို့ရက်ပြန်တို့ဒီလိုမျိုးလေးတွေထူထိုင်ရင်တို့ဘာဖြစ်တော့ကလေးငယ်ဖြစ်ပြီဆိုရင်သမန်တန်ရာရလို့ဆွေးအောင်ဆွေးနှံကိုသွားဖို့ဆိုတာတိတ်မလို့ဘာဖြစ်တော့တကယ်လို့အင်အားပြည့်နေတဲ့နေရာတို့ဒီကြီးကြံတန်ရာရတဲ့လူတွေအရင်ညားနေတဲ့အချိန်မှာဆေးရုံမှာသမန်တန်ရာတွေကိုကုဖို့အချိန်ရှိနေ။နောက်ပြီးအောင်ဆွေးနှံကိုရောက်ဖို့ဆိုတာကလေးအနေနဲ့ရှိတဲ့အချိန်မှာမလွယ်ဘူး။လမ်းနေရာပိတ်နေမယ်၊စစ်ပင်နေရာပြိုနေမယ်၊စောက်ဦးပြိုတဲ့ဟာတွေကလမ်းပိတ်နေမှာဖြစ်တဲ့အတွက်ကြောင့်တဲ့အနေနဲ့ရှိတဲ့အခြေအနေမျိုးတွေမှာတွှွှတ်လွန်တာမဖြစ်အောင်အတက်ရှူပြတ်တာပိတ်တာမဖြစ်အောင်ပြုစုပူဇော်နိုင်တဲ့ရှုလူကြီးလေးတွေကိုအိမ်သားတွေကလူကြီးကတက်မြောက်ထားမယ်ဆိုရင်ခြံကောင်းနော်ဘိုးဘောစားစားတို့ရေတို့ကိုယ့်ရဲ့ထပ်ပေါက်ပြည်ဒီကိုကအိမ်ထဲမှာပိတ်ပြီးလို့ထွက်မရဒီလိုအခြေအနေမျိုးတွေကဒီရေဘောစားစားတူတယ်နောက်ဗီဒီယိုပေါ့နောက်ဗီဒီယိုအခြေအနေတွေချာနားထောင်ပါလို့ရမယ်ဆိုတော့
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကွန်မဲစီစဉ်တင်ဆက်တဲ့ပတ်စဉ်ကျမ်းမာရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ် VOE ကနေကြာသောရင်းနှီးညပိုင်းမြန်မာဘာသာအစီအစဉ်တွေကိုဆက်ပြီးတော့တင်လွှင့်ပေးနေပါတယ်အခုတခါတော့တိုင်းသားနယ်စပ်ဒေသတွေမှာဖြစ်ပေါ်နေတဲ့အခြေအနေတွေကိုတင်ဆက်ပေးထားတဲ့တိုင်းရင်းသတင်းအစီအစဉ်ကိုတင်ဆက်ပေးသွားမှာပါဒီအစီအစဉ်ကိုတော့ထိုင်းချေဆိုင်တိုင်းရင်းသတင်းတောက်တွေကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုချိန်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ဖျားသုံးစုမျိုးနယ်ကမွန်ပြည်တပ်ပါတီတပ်ဖွဲ့နဲ့မြန်မာစစ်တပ်တို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ရတက်နေတဲ့တရားဝင်ငင်းချင်းရေးဆွေးနွေးပွဲတွေတရားဝင်ပြန်လည်စတင်နိုင်ဖို့နှိစက်နေပြီလို့ KNU ဘက်ကပြောဆိုခဲ့တယ်ဆိုတာနဲ့ရှမ်းပြည်နယ်လက်စစ်ဝန်ကြီးကိုရေကာတာစီမံကိန်းလက်မခံတဲ့တီဘောမျိုးနယ်ကဒေသခံတွေကန့်ကွက်ဆန္ဒပြတဲ့အကြောင်းတွေကိုကြားကြရရမှာပါရှင်။
ကျမကနန်းဟောင်းပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါထိုင်းမြန်မာနယ်စပ်နယ်နိမိတ်ကိစ္စကိုအကြောင်းပြုပြီးမွန်ပြည်တပ်ပါတီတပ်စခန်းဂျပန်ရေကျွန်းရွာကိုတပ်မတော်ကနေခွင့်ပြုချက်မရဘဲဝင်ရောက်လာလို့နှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ပါတယ်မွန်ပြည်တပ်တည်နေရာကိုခွင့်ပြုချက်မရှိဘဲအတင်းဝင်လာလို့အောက်ခြေမှာထိတွေ့ပစ်ခတ်မှုတွေဖြစ်လာပြီးတနိုင်ငံလုံးပစ်ခတ်တိုက်ခိုက်မှုရစဲရဲသဘောတူစာချုပ် NCA ကိုချိုးဖောက်တယ်လို့မွန်ပြည်တပ်ပါတီ COC ချုပ်ပိုချုပ်လီကောင်းကပြောပါတယ်သမရောကပြူဟာမှုအပါဝင်နယ်မြေခံတိုက်ရင်မူမွန်ပြစ်တပ်ပါတီဆက်ဆံရေးအရာရှိတဦးတို့နဲ့အတူတပ်ဖွဲ့ဝင်တွေဂျပန်ရေရင်းရွာကိုမော်တော်ကားတွေနဲ့နိုဝင်ဘာလ29ရက်နေ့မှာဝင်ရောက်လာရမှာမွန်ပြစ်တပ်ပါတီကစတင်ပစ်ခတ်ခဲ့တာဖြစ်ကြောင်းထိခိုက်ဒဏ်ရာနဲ့တိုက်စုံးသူတွေရှိခဲ့ကြောင်းသတင်းတွေထွက်ပေါ်ခဲ့ပါတယ်။အခုလို့ပစ်ခတ်မှုဖြစ်ပွားခဲ့ပြီးတဲ့နောက်ကရင်နယ်ခြားစောင့်တပ်ဖွဲ့ BGF လည်းထပ်မံရောက်ရှိလာပြီးတပ်မတော်နဲ့ပူးပေါင်းတိုက်ခိုက်ပြီးဂျပန်ရေရင်းရွာအခြေစိုက်မွန်ပြစ်တပ်ပါတီဖျားသုံးစုမြို့နယ်ရုံးအမှတ်5တပ်ရင်းတပ်ခွဲရုံးကိုဝင်ရောက်တိုက်ခိုက်ပြန်တာကြောင့်မွန်းလွဲ2နာရီချိန်လောက်မှာတပ်မတော်ကထိန်းချုပ်ထားခဲ့ပါတယ်တိုက်ပွဲအတွင်းဂျပန်ရင်တွင်းနဲ့ကြံသောဂျေးရွာကရွာသား300ကျော်ဟာထိုင်းနယ်မြေထဲမှာရှိတဲ့မွန်ဘူးကြီးကျောင်းမှာဝင်ရောက်ခုံလုံနေရပါတယ
်တနစ်ကျော်ကြာရပ်တန့်ထားတဲ့တရားဝင်ငင်းချမ်းရေးဆွေးနွေးပွဲစဉ်နဲ့ပတ်သက်ပြီးတော့တနင်္ဂနွေလို့ပြစ်ခတ်တက်ခတ်မှုရစေးရေးဆိုင်ရာသဘောတူစာချုပ် NCA အကောင့်ထယ်ဖို့မှုဆိုင်ရာ GICM ကနေတစ်ဆင့်တရားဝင်ပြန်လည်စတင်နိုင်ဖို့နှိစနေပြီလို့ KNU ဘက်ကပြောပါတယ် GICM စီဝေးဆုံးဖြတ်ချက်နဲ့မှတရားဝင်စီဝေးပြန်စနိုင်မယ်သဘောဖြစ်တဲ့အတွက်GICR စီဝေးခွန်နိုင်ဖို့လဲလာမဲ့ဒီဇင်ဘာလမှာအစိုးရတမတော်နဲ့အလို့သဘောတွေ့ဆုံညှိနှိုင်းမှုတွေလှုပ်ဆောင်ဖို့ရှိသေးတယ်လို့လဲ KNU ထွေထွေတွေးမှုချုပ်ဒုဒူစောတာတူမှုကပြောပါတယ် KNU ဟာပြီးခဲ့တဲ့2018နိုဝင်ဘာလကစပြီးတော့ငင်းချမ်းရေးလုပ်ငန်းစဉ်ဆိုင်ရာတရားဝင်စီဝေးပါဝင်မှုတွေကိုယာယီရပ်တန့်ထားတယ်လို့အလို့သဘောဆွေးနွေးမှုတွေနဲ့ငင်းချမ်းရေးလုပ်ငန်းစဉ်ရဲ့တည်ဆုံမှုတွေကိုအပြေရှားဖို့ကြိုးပမ်းလှုပ်ဆောင်နေတာလည်းဖြစ်ပါတယ်
အသက်18နှစ်မပြည့်သေးတဲ့ကလေးတွေကိုစစ်တပ်အပြက်လက်မခံဘူးလို့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော်ဥက္ကဋ္ဌဘိုလ်ချုပ်ကြီးရစကပြောဆိုလိုက်ပါတယ်။နိုဝင်ဘာလ26ရက်နေ့က RCS ဌာနချုပ်လွယ်တက်လျမ်းမှာဂျနီဝါခေါ်ကလေးတငယ်များကာကွယ်ရေးအမျိုးသမီးဘဝလုံခြုံရေးနဲ့မြေမြုပ်မိုင်းအသုံးမပြုစေရေးသဘောတူစာချုပ်လက်မှတ်ရေးထိုးရမှာဘိုလ်ချုပ်ကြီးရစကပြောဆိုလိုက်တာဖြစ်ပါတယ်။ခေရစည်းကြောင်းပြောင်းလဲတာနဲ့အမျှရှမ်းလူမျိုးတွေအနေနဲ့ခေတ်နဲ့အညီပြောင်းလဲဖို့လိုအပ်လာတယ်လို့လူငယ်တွေပညာရေးကောင်းမွန်စွာတင်ယူစီလိုတဲ့စိတ်နဲ့ဂျနီဝါခေါ်စာချုပ်ကိုလက်မှတ်ထိုးရတာဖြစ်ကြောင်းဘိုလ်ချုပ်ကြီးရစကပြောပါရယ်ဂျနီဝါခေါ်စာချုပ်ကိုကမ္ဘာပေါ်မှာရှိတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကနေတကယ့်2000ခုနှစ်ကဆစ်ဆလာနိုင်ငံမှာစတင်ခဲ့ပါတယ်။လက်ရှိမြန်မာနိုင်ငံကတိုင်းဒေသလက်နက်ကင်တပ်ဖွဲ့တွေအနေနဲ့ Moon NMSP, Kyini KMPP, Kyin KNU, Chin CNF, Po PNLO တို့အပြင်အခုဆိုရင် RCSS တို့ကလက်မှတ်ရေးထိုးခဲ့ပြီးဖြစ်ပါတယ်။
ရခိုင်ပြည်နယ်မြောက်မြို့နယ်အိုးသိန်းရွာကိုမြန်မာစစ်ကြောင်းတစ်ခုကတနပ်ပစ်ဖောက်ဝင်ရောက်လာပြီးယောက်ျားတွေကိုဖုံးတော်ကြီးကျောင်းမှာခုံယူဆစ်ဆေးနေတဲ့အတွက်ရွာသားတွေစိုးရိမ်နေကြတယ်လို့ကြေးရွာသားတွေကပြောပါတယ်။နိုဝင်ဘာ26ရက်နေ့ကအင်အား60ခန့်ရှိတဲ့စစ်ကြောင်းတစ်ခုရောက်လာပြီးနေအိမ်တွေကိုတအိမ်တက်တအိမ်ဆေးမှွေနှောက်ရှာဖွေခဲ့တယ်လို့ရွာမှာရှိတဲ့ယောက်ျားတွေကိုလည်းမနက်၈နာရီခန့်ကဖုံးတော်ကြီးကျောင်းမှာမွန်လပိုင်းအထိခုံယူဆစ်ဆေးခဲ့တာပါ။အိုးသိန်းရွာနီးမြန်မာစစ်ကြောင်းတွေမကြာခဏမိုင်းဆွဲခံရတယ်လို့ပြစ်ခတ်မှုတွေလည်းခံနေရတဲ့အတွက်အခုလိုစစ်ဆေးတာဖြစ်တယ်လို့အနောက်ပိုင်းတန်းစစ်ဌာနချုပ်စီဦးစီးပရမတ်တန်ဘူမူကြီးဝင်းစိုးဦးကမီဒီယာတွေကိုပြောဆိုခဲ့ပါတယ်
။လ ဆက်ရှိမြန်မာနိုင်ငံရဲ့စစ်ရေးချင်းတွေအရအမျိုးသမီးတွေကြုံတွေ့နေရတဲ့လုံခြုံရေးချင်းတွေများနဲ့ပတ်သက်ပြီးကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းရှိအမျိုးသမီးအဖွဲ့များနဲ့ဥပဒေအထောက်အကူပြုကွန်ရက်အဖွဲ့တို့ကတရုတ်မြန်မာနယ်စပ်တနေရာမှာဆွေးနွေးပွဲတက်ပြုလုပ်ခဲ့ပါတယ်။နှစ်ပေါင်း80ကျော်စစ်ရေးပဋိပက္ခနောက်ဆက်တွဲပြဿနာတွေကြောင့်ဖြစ်ပေါ်လာတဲ့လုံခြုံရေးပြဿနာနိုင်ငံတကာသဘောတူစာချုပ်များကိုလိုက်နာဖော်ဆောင်ခြင်းမရှိတဲ့အတွက်ပေါ်ပေါက်လာတဲ့အမျိုးသမီးများရဲ့လုံခြုံရေးပြဿနာတွေကိုဆွေးနွေးခဲ့ကြတယ်လို့အထောက်အကူပြုကွန်ရက်အဖွဲ့ဥလပိုင်းနော်ဆန်ကပြောပါရယ်နိုဝင်ဘာလ22ရက်နေ့နဲ့23ရက်နေ့တွေမှာတရုတ်မြန်မာနယ်စပ်တနင်္လာမှာအမျိုးသမီးကိုယ်စားလှယ်တွေဥပဒေပညာရှင်တွေနဲ့ဥပဒေအထောက်အကူပြုကိုယ်ရက်တွေကတာဝန်ရှိသူတွေတက်ရောက်ခဲ့ကြပါရယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်နဲ့ကြောင်မဲမြို့နယ်ကြားနမ်တူမြစ်ခေါ်ဒေါက်တာဝတီမြစ်ပေါ်မှာတည်ဆောင်မဲ့အထက်ရေးရွာစီမံကိန်းနဲ့ပတ်သက်ပြီးလာရောက်ကြည့်ရှုတဲ့ရှမ်းပြည်နယ်အစိုးရပြစ်စစ်စွမ်းအင်ဝင်ကြီးဆိုင်းဆိုင်တစ်လုံးကိုစီမံကိန်းလက်မခံတဲ့တာလုံရွာသားတွေကစန့်ကျင်ကန့်ကွက်ခဲ့ကြပါတယ်ဒီအကြောင်းကိုတော့နမ်ဟ ோம் ကနေစူးစီးတင်ဆက်ပေးမှာဖြစ်ပါတယ်
နိုဝင်ဘာလ25ရက်မနက်ပိုင်းကရှမ်းပြည်နယ်အစိုးရလျှက်စစ်စွမ်းအင်ဝင်ကြီးစိုင်းဆံတစ်ပလုံနဲ့အဖွဲ့ဟာတီဘောမြို့မြောက်ဘက်တာလုံရွာဘက်ကိုရောက်ရှိရမှာဒေသခံတွေကရွာထဲကိုပေးမဝင်ပဲစန့်ကျင်ကန့်ကွက်ဆန္ဒပြခဲ့ကြတယ်လို့ကန့်ကွက်ရမှာပါဝင်တဲ့တာလုံဒေသခံအရင်းကရှမ်းစကားနဲ့အခုလိုပြောပါတယ်
ကောပါဟောင်းမလုံးကြီးကနေဟောင်းမလုံးဟိုင်းဟာဒီမှာ
ဝင်ကြီးကကျမတို့ကောင်းတဲ့နေရာတည်ရအောင်ကူညီပေးမယ်လို့ပြောတယ်ရွာသားတွေနဲ့တွားတွေ့ချင်းနဲ့ရေကာတာတိဆောက်မယ့်နေရာကိုတွားကြည့်ချင်းနဲ့ကျမတို့ရွာသားတွေကပေးမတော်ဘူးရွာထဲကိုလည်းပေးမဝင်ဘူးစီမံကိန်းရပ်တန့်ဖို့နေနေသသားရွာသားတွေအခုလိုရေကာတာစီမံကိန်းကိုစန့်ကျင်နေတဲ့ policy ကိုလည်းကြောခိုင်းနေဝင်ကြီးကထပ်ပြောသေးတယ်ဒီလိုစီမံကိန်းနေရာတိုင်းမှာထိခိုက်မှုရှိရတဲ့ရွာသားတွေကိုကူညီဖို့အကောင်းလာတဲ့ကျမပြောတယ်ကောင်းစီချင်းရေကာတာစီမံကိန်းရပ်ပေးဖို့အားလုံးကောင်းသွားမယ်
မြင့်ရဲ့အရှိတ်ကန်းနဲ့အနောက်ဘက်ကမှရှိတဲ့တာလုံရွာနရွာစလုံးရေအောက်ရောက်သွားစေမဲ့အပြင်ရေကာရာကြောင့်ဖိုးပါစင်ဆက်ကလေးကဝမ်းစာအဖြစ်လုတ်ကင်စားတောက်လာတဲ့ကပလာတီးချံဧကပေါင်းထောင်နဲ့ချီတမိုင်းဝင်စီတီပထိုးတွေသာသမိကအဆောက်အဦတွေဟာလည်းရေအောက်နှိမ့်မြုပ်ပြက်ကွယ်သွားမှဖြစ်တာကြောင့်ရွာသားတွေကဒီစီမံကိန်းကိုဆန့်ကျင်ကန့်ကွက်ခဲ့ကြတာဖြစ်ပါတယ်။လက်ရှိမှာကြောက်မဲမြို့နယ်တောင်ချေရွာမှာစောက်မဲ့ရေကာရာဟာပြီးခဲ့တဲ့နှစ်က30ရာခိုင်နှုန်းပြီးစီးနေတယ်လို့သိရပါတယ်။ရွာသားတွေမကြခဏဆန့်ကျင်ကန့်ကွက်ဆန္ဒပြခဲ့ကြတာကြောင့်ဆက်လက်မစောက်နိုင်တယ်လို့ရွာသားတွေနှင်နာမှုကိုယော့ကြည့်ပေးဖို့ရွာတစ်တီဆောက်ပေးဖို့အတွက်စီမံကိန်းဘက်ကရောအစိုးရဘက်ကပါမစီစဉ်ပေးနိုင်တာဖြစ်ကြောင်းတီဘောမြို့နယ်ကပြည်နယ်လွတ်တော်ကိုယ်စားလှယ်စိုက်ခမ်းအောင်ကပြောပါရယ
်ဒီစီမံကိန်းမှာကပြည်သူကဟိုမှာလူထုကလက်မခံဘူးဒီစီမံကိန်းကိုရပ်တန့်ပေးဖို့အတွက်ပဲသူကတောင်းဆိုတာလူထုရဲ့ညှိနှိုင်းဆုံးရှုံးမှုတွေကိုနိုင်ငံတော်အစိုးရဘက်ကမလုံနိုင်ဘူးပေါ့အစိုးရကတော့ဒီအဲ့ဒီစီမံကိန်းကိုဆက်ပြီးတော့အကောင့်ထည့်ပေါ်နေတွေ့ရတယ်မရတဲ့သဘောမျိုးဖြစ်နေတယ်
။တလုံရွာရဲ့မြောက်ဖက် -10 အကွာမှာတည်ဆောက်မဲ့ရေကာတာဟာရာလျက်စ280မီဂါဝထုတ်လုပ်နိုင်မှာဖြစ်ပြီးရေကာတာတည်ဆောက်မဲ့ကုမ္ပဏီဟာတရုတ်၊ဂျပန်၊ဂျာမနီနဲ့ဆွစ်ဇာလန်နိုင်ငံကကုမ္ပဏီတွေဖြစ်ပါတယ်။ပြည်ထောင်စုအစိုးရနဲ့ကုမ္ပဏီတွေဟာဒုတ်ထဝတီမြစ်ခေါ်နမ်တူမြစ်ပေါ်မှာရာလျက်စထုတ်လုပ်ရေးစီမံကိန်းအတွက်15ခုတည်ဆောက်ခဲ့ပါတယ်။
ဆက်ပြီးတော့ဒေသအတွင်းရပ်ပေါင်း90နေထိုင်သူတွေကိုမဲပေးခွင့်ပြုမဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ပြင်ဆင်ချက်အပေါ်ပြည်내အတွင်းတိုင်းသားပါတီတွေအထက်ထိခိုက်မှုတွေရှိနေတယ်လို့မွန်ပြည်နယ်လွတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။မိကလျာမုံကစူးစီးတင်ဆက်ထားပါတယ်။
ရွှေပြောင်းနေထိုင်သူတွေအနေနဲ့ရောက်ရှိရာမဲဆန္ဒနယ်မြေတွေမှာရပ်ပေါင်း90ကျော်နေထိုင်သူတွေကိုမဲပေးခွင့်ပြုမယ်ဆိုပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြင်ဆင်လိုက်တာဟာလာမယ့်ရွေးကောက်ပွဲမှာဒေသကတိုင်းရင်းသားပါတီတွေကိုအလွန်ထိခိုက်နှိမ့်နှံစေတယ်လို့ပြည်내လွှတ်တော်ကိုယ်စားလှယ်လက်ဖြင့်ဝန်ပြည်내လွှတ်တော်ဒုဥက္ကဋ္ဌလက်ဖြင့်ဒေါက်တာအောင်နိုင်ဦးကအခုလိုပဲပြောပါတယ
်။ဟိုမနေ့တနေ့ရမှရောက်လာတဲ့ဒီ3လကျော်လောက်ပဲရောက်လာတဲ့ပုဂ္ဂိုလ်ဟာဒီဒေသအကြောင်းသူဘယ်လောက်မှလည်းနားမလည်ဘဲနဲ့သူလည်းမသိဘဲနဲ့သူ့ကိုမဲပေးခွင့်ပေးလိုက်တာဒါဘယ်လိုမှဆွဲမဖြစ်ဘူးလို့ကျွန်တော်မြင်တာပေါ့နော်။တရားမျှတမှုအရာတော့မဖြစ်ဘူးလို့ကျွန်တော်ယူဆတယ်
။ပြီးခဲ့တဲ့2015ရွေးကောက်ပွဲမှာရပ်ပေါင်း180နေထိုင်သူတွေကိုမဲပေးခွင့်ပြုခဲ့တာဖြစ်ပြီးအခုလာမယ့်2020ရွေးကောက်ပွဲကျရင်ရပ်ပေါင်း90ကျော်နေထိုင်တဲ့သူတွေကိုမဲပေးခွင့်ပြုဖို့အောက်တိုဘာလ3ရက်နေ့ကပြင်ဆင်လိုက်တာပါ။
ဒီရက်ကမဟုတ်တူတွေကိုအခုလိုမဲပေးခွေပြူတာဟာပါတီအဖွဲ့အစည်းတစ်ခုခုအတွက်လွယ်တကူမဲဝဲမှုတွေဖြစ်စေနိုင်တယ်လို့လည်းမွန်ပြင်းနေပြည်တော်စုကြခိုင်ရင်ပို့ပြရေးပါတီအတွင်းမှဦးဝင်းမောက်ဦးကအခုလိုဆိုပါတယ်။ကဘာဝါကျကျဆင်ကားကြီးတော့သူဟာဒီမှာနေတဲ့ဥမာဒီမောင်မီနယ်မှာလာရှိတဲ့အောင်လို့ပါရှိတယ်နော်။သူတို့ဒီဒေသမှာစီးဝါအလို့ဝင်ဝေတရားအရာတာလို့ကြီးတော့
တော်လို့ရှင်ဖြစ်တယ်။ကိုယ်တော်ဒီဒေသရဲ့ဆိုင်ရာပုံစံတပါးကြီးတွေအဲခုနကတို့တော်ကိုလည်းပတ်တယ်သူတို့စိတ်ထဲမှာပြောမစလို့စိတ်ပြီးတော့အထက်ထက်မှာဟုတ်နော်။ဒါကိုပါတီတစ်ခုအဖွဲ့ကြီးတစ်ခုဒီလိုမျိုးပုံကိုရေးဆိုင်ရာအဲ့လိုမျိုးနဲ့ဟိုမဲရရှိတဲ့ဟိုဆိုရာတော့ပွင့်လင်းပြောနေမဲဝဲလိုက်တဲ့ဆိုရင်ဒီမဲတွေကဝင်ပြီးတော့အဆောင်သွားနေတယ်။ပြည်တော်စုရေကောက်ွယ်က
မွန်ပြည်နယ်ရွေးကောက်ပွဲကမရှင်ဖွဲ့ခွဲအတွင်းရင်မှုဦးဟိန်းနှင်းထက်ကဆိုပါတယ်
တော့ပြည်တော်စုကနေပြည်တော်စုလွှတ်တော်တန်တာတော့9ရက်နေလို့ပြရတယ်အဲ့တော့ခြေကုပ်ပြည်တည်း39 159ရတော့ရပေါင်း90ပေါ့နော်ရပေါင်း90ရေကောက်ပွဲတာမရှိဘူးအတည်ပြုတယ်ဆိုဒီတိုင်းဆရာတော့နိုင်တာသွားလို့ရှိတယ်နော်
အခုလိုရေကောက်ဝဲဆိုင်ရာဤဥပဒေပါပြဋ္ဌာန်းချက်ကိုပြည်ထောင်စုရေကောက်ဝဲကမရှင်ကပြင်ဆင်လိုက်တာဟာရွှေ့ပြောင်းလုပ်သားတွေနေထိုင်မှုများတဲ့နေရာကဒေသခံတွေတိုင်းရင်းသားပါတီတွေအခွင့်အရေးဆုံးရှုံးနိုင်တဲ့အတွက်ဆက်လက်ကောက်ဝဲသွားမယ်လို့လည်းကချင်မျိုးသားကွန်ကရက်ပါတီကလူဝင်ပါလရှေ့ရက်နေ့မှာထုတ်ပြန်ကြေညာထားပါတယ်ရှင
်အခုဆက်ပြီးတရင်ချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ဖျားသုံးစုမြို့နယ်ကမွန်ပြည်သစ်ပါတီတပ်စခန်းကိုတပ်မတော်ကနေဝင်ရောက်တိုက်ခိုက်တာဟာ MCA သဘောတူစာချုပ်ကိုချိုးဖောက်တာလို့မွန်ပြည်သစ်တာဝန်ရှိသူတွေကပြောပါတယ်။တနစ်ကြော်ကြာရပ်တန့်ထားတဲ့တရားဝင်ငြိမ်းချမ်းရေးဆွေးနွေးပွဲတွေတရားဝင်ပြန်လည်စတင်နိုင်ဖို့နှိစက်နေပြီလို့ KNU အထွေထွေတွင်းရေးမှုကပြောဆိုပါတယ်
။တရက်ရှင်တွေအခုနားဆင်ကြကြတာကတော့ပြည်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။ဆောရှင်တွေခုနားဆင်ကြရတာကတော့အပတ်စဉ်တရင်သတင်းလွှာအစီအစဉ်ဖြစ်ပါတယ်။ဆောရှင်တွေနဲ့ VOA ကိုအင်တာနက်ကနေဝေဖန်ကြံပေးစာတွေပေးခြင်းနဲ့တချင်းတောင်းခြင်းနဲ့ဆိုရင်ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာကနေတစင်တောင်းနိုင်ပါတယ်ကျွန်တော်တို့အီးမေးလ်လိပ်စာက burmese@vnews.com ဖြစ်ပါတယ်ဖုန်းနဲ့တိုက်ရိုက်ဆက်သွယ်ခြင်းလည်းဆိုတော့0933318555လေးဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုကိုအောင်လုံကတက်လက်ကြီးညာပေးမှာဖြစ်ပါတယ
်ရခုရနေကမစ်ဆိုင်တုံးဖြစ်ပုံရတဲ့ဒုံးတွေကိုဒီကနေ့ဆန်းသက်ဖြစ်လွတ်လိုက်ပါတယ်နျူကလ িয়ার ရေးဆက်လက်ဆွေးနွေးနေတဲ့ဆိုရင် American ဘက်ကဒီနေ့မကုံငင်သဘောထားပြောင်းမှုမြောက်ကိုရီးယားကတောင်းဆိုထားတဲ့အချိန်မှာပဲအခုလိုနောက်ထပ်ဆန်းသက်ဖြစ်လွတ်လိုက်တာပါဟောင်ကောင်ဒီမိုကရေစီဥပဒေကို American သမ္မတ Donald Trump လက်မှတ်ရေးထိုးတည်ပြုလိုက်တဲ့ပုံအပြင်းထန်ကန့်ကွက်တဲ့အကြောင်းတရုတ်နိုင်ငံက American သမ္မတကြီးကိုဒီကနေ့ပဲဆင့်ခေါ်ပြောဆိုလိုက်ပါတယ်တရုတ်နိုင်ငံရဲ့ပြည်ရင်းရေးကိုပြင်းပြင်းထန်ထန်ဆွတ်ဖက်တဲ့လုပ်ရဖြစ်တယ်လို့နိုင်ငံတကာဥပဒေကိုအကြီးအကျယ်ချိုးဖောက်ရရောက်တဲ့အကြောင်း American သမ္မတကြီး Terry Pastor ကိုတရုတ်ဒုတိယနိုင်ငံကြီးဝန်ကြီးလီယွန်ချင်းကပြောဆိုလိုက်တဲ့အကြောင်းနိုင်ငံကြီးဝန်ကြီးဌာနရဲ့ကြေညာချက်ကဖော်ပြလိုက်တာပါကုန်သွယ်ဆိုင်ရာအငင်းပွားမှုတွေကြုံရတဲ့တရုတ်နိုင်ငံကသတိပေးနေတဲ့ကြားပဲဟောင်ကောင်မှာဒီမိုကရေစီလှုပ်ရှားသူတွေကိုအားပေးထောက်ခံတဲ့ဥပဒေမူကြမ်းတစ်ခုကိုသမ္မတထရန့်မနေ့ကပဲလက်မှတ်ရေးထိုးလိုက်တာပါအမေရိကန်ပြည်အစိုးရကိုတရားမဝင်ဝင်လာသူတွေကိုနှိမ်နှင်းနဲ့စီစဉ်ရပြီးခဲ့တဲ့နှစ်ထဲရွှေပြောင်းဝင်ရောက်လာသူတွေကိုဖမ်းဆီးထိန်းသိမ်းရမှာတကွဲပြားဖြစ်နေတဲ့မိသားစုတွေကိုစုံစမ်းနိုင်တဲ့ဤပညာမျိုးအမေရိကန်အမိမြေလူညွေးဝင်ကြီးဌာနမှာမရှိခဲ့တဲ့အကြောင်းအစိုးရဌာနတွင်စုံစမ်းမှုတစ်ခုပဲတွေ့ရှိပါတယ်။ကလေးတွေနဲ့တူရောက်လာတဲ့သူတွေပါဝင်တရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်လာသူတွေကိုရာဇဝတ်ကြောင်းနဲ့အရေးယူမဲ့မူဝါဒအရမိသားစုဝင်တွေခွဲခြားထိန်းသိမ်းထားတဲ့ကိန်းဂဏန်းအတိအကျကိုရှာထုတ်ဖော်မပေးနိုင်ခဲ့ဘူးဆိုပြီးလုံလန်းစစ်ချုပ်ရုံးစီရင်ခံတာကပေါ်ပြလိုက်တာပါ။အဖေနီးယားနိုင်ငံမှာဆက်စုနှင်းတွေ့တွင်အဆိုးဆုံးငွေနဲ့ကြောင့်တည်ဆုံးသူရေထွေးရဒီကနေ့ထိဆိုရင်တော့50တိောက်ထက်မနည်းရှိသွားပြီဖြစ်တဲ့ကြောင့်အာဏာပိုင်တွေကအတည်ပြုလိုက်ပါတယ်
။သတင်းညွှန်ကိုကိုအောင်လုံးကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညပိုင်းအစီအစဉ်ထုတ်လွှင့်ရမှုကမဆုမြတ်မှုဖြစ်ပြီးတော့အင်ဂျင်နီယာကတော့ Vitex Zone နဲ့ဖြစ်ပါတယ်။ VOA American တန်ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 ထိလိုင်းနိုမီတာ25 30 51နဲ့လိုင်းနိုမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။တော်တော်ရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.